နံဝိရာဟေတိသတ္တမပနိယာမကံသီရံတောအနုတ္တပေတိသေရိဝါယံဝါဝါနိသောဣဒာဘဝေယခုပြေယပစ္စေကကြုံဤလူကုန်၌ခဏံဘုဒ္ဓဘာသာဒီမဘာဟုကြုံရလင်တောင်းအခွင့်ကောင်းကြီးကိုယတိဝိရာတိသည်အကဲ၍ချွတ်လွဲစေသည်ဖြစ်အောင်ဧဝံတတိဤသို့အခွင့်ကောင်းကြီးကိုချွတ်လဲစေခဲ့သည်ရှိသောသေရီဝဝါနီသောဝါသေရီဝမိရွယ်ကုန်သည့်ရောင်းဒေဝတာအလောင်းကဲ့သို့သီရံယခုတဘဝချွတ်ချောကလျင်ဘဝတာရှိမရေမတွေ့နိုင်လျောင်အနုတ္တပေတိပဲ့ကိုင်းပြပြီးလေရင်ကြည့်တို့ခရီးတာရှိဘူးပန်း၏နေရပေလိမ့်တည်ဘုန်းကြီးတို့တတ္တဝါများရဲ့ဘုရားကလေမိမိရရှိနေတဲ့ဘဝမျိုးမိမိရရှိနေတဲ့အဖွင့်ကောင်းမျိုးကိုတော့တောင်မို့မထားဘူးမရသေးတဲ့အကြောင်းအရာတွေအကျိုးတွေအဲ့ဒါတွေတော့သိပ်မြော်ပြီးတော့နေကြတယ်ယခုဘဝဟာနည်းနည်းကလေးကောင်းတာမဟုတ်ဘူးဘုန်းကြီးတို့ကြိုးစားရင်ကြိုးစားသလောက်ခရီးရောက်နိုင်တဲ့ဘဝဖြစ်တယ်ဒီဘလောက်ကောင်းတယ်လဲလို့ဆိုတာဘုန်းကြီးအရင်တစ်ကြိမ်တုန်းကဗုဒ္ဓဘာသာမြန်မာလူမျိုးတွေဆိုတော့ဗုဒ္ဓဘာသာအယူရှိတဲ့လူမျိုးတွေဟာတတ္တိကောင်းတယ်မကြောက်တတ်ပါဘူးလို့ပြောခဲ့တယ်တစ်ခါဒီမြန်မာပြည်ဟာဗုဒ္ဓမြတ်စွာရဲ့အချိန်အဝါတွေရေစီမြေလွာမြေဩဇာအတိပြန့်နှံ့ပြီးတော့နေတာဖြစ်တော့မြန်မာနိုင်ငံကိုဗုဒ္ဓဝါဒမှတပံအခြားဝါဒတွေဟာအပင်မပေါက်နိုင်ပါဘူးလို့ဘုန်းကြီးပြောခဲ့တယ်။အဲ့ဒီပြောခဲ့တဲ့ဥစ္စာဟာဘုန်းကြီးတို့အကြောင်းရှိတယ်။အဲ့ဒီအကြောင်းရှိတဲ့အ ਨੇ ကနှမျိုးတည်းမှမြန်မာလူမျိုးဗုဒ္ဓဘာသာတွေဟာတတ္တိကောင်းတယ်လို့ဆိုတာကိုအကြောင်းတစ်မျိုးစဉ်းစားရမယ်။မြတ်စွာဘုရားကိုရောမြတ်ကဒိဋ္ဌဝေယဟံတို့သံဃုတိတိကသဗုဒ္ဓိတ်ကျွန်း၌နေကုန်သောလူတို့သည်ဩဒရာကုရုကေဩဒရာကုရုအမည်ရှိတဲ့မြောက်ကျွန်း၌နေသူတို့ကို၎င်းသေဝေတာဝရိန်သေးတာဝရိန်သာနတ်တို့ကို၎င်းတိဟိဌာနေဟိသုံးဌာနတို့ဖြင့်အတေကဏ္ဍီသွန်မို့၍ယူနိုင်ကုန်၏ဆိုလိုရင်းကသဗုဒ္ဓိတ်ကျွန်းသူကျွန်းသားတွေကမြောက်ကျွန်းသူမြောက်ကျွန်းသားတဲ့ပါတဲ့အချက်သုံးဌာနရှိတယ်တာဝရိန်သာနတ်တို့တဲ့ပါတဲ့အချက်သုံးဌာနရှိတယ်တဒါအမိန့်တော်ရှိလို့ရင်းဖြစ်တယ်အဲ့ဒီသုံးဌာနဟာဗာမယတုံးလို့ဆိုတော့ပူရာရေသွမ်းပတ္တိကြည့်ကြကုန်ဒီ၎င်းတတိမန္တောတတိကောင်းကြကုန်ဒီ၎င်းဣဒာဤသဘုဒိတ်ကျွန်း၌ပရမစရိယာဝါသောကောင်းမြတ်တဲ့အကျင့်ကိုကျင့်သုံးနိုင်ခြင်း၎င်းအဲ့ဒီသုံးဌာနဟာအမှန်တန်ချမ်းသာပါれလို့ဆိုနေရတဲ့မြောက်ကျွန်းတဲ့လဲပါれအမှန်တန်ကိုမှချမ်းသာပါれစိစိမ်အမှန်တန်ကြီးကျယ်ပါれလို့ဆိုတဲ့တာဝရိန်သာနတ်တွေတဲ့လဲပါれတဲ့ဒီသုံးဌာနဟာဒါတော့ဘုန်းကြီးကပထမဌာနကိုပြောမယ်သူရရေစွမ်းပတ္တိရှိကြကုန်ဒီ၎င်းလို့ဒီသဘူတိတ်ကျွန်းသားလို့ဆိုတော့ဘုန်းကြီးတို့ကဒီနေရာမှာဘုန်းကြီးတို့မြန်မာနိုင်ငံကိုပဲဥစ္စာပေးပြီးတော့ပြောကြကိုမြန်မာနိုင်ငံလူနိုင်ငံသားတွေဟာသဘာဝအတိုင်းစစ်စစ်မှန်မှန်ဆိုရင်ပူရာရဲ့သံတ္တိရှိကြကုန်ဒီ၎င်းဆိုတဲ့ ဒီအကြောင်းနဲ့ပြည့်စုံရမယ်တဲ့တ္တိကောင်းတယ်ဘာဖြစ်လို့တ္တိကောင်းတယ်လဲလို့ဆိုတော့ဘုန်းကြီးတို့တခုကြည်စမ်းကံကံရဲ့အကျိုးကိုဒီနိုင်ငံဒီနိုင်ငံသားတွေသိယုံတယ်အဲစနစ်ကြတာမကြတာကိုတမျိုးစဉ်းစားရမယ်လေယုံတော့သိယုံအဲယုံဘုံကလေးစနစ်ကြတာမကြတာအဲ့ဒီကံကိုထူထောင်ပုံကလေးစနစ်ကြတာမကြတာကတော့တမျိုးစဉ်းစားရမယ်ပထမအချက်တော့ကံနဲ့ကံရဲ့အကျိုးကိုသိယုံတာပဲဘာဖြစ်ဖြစ်အကြောင်းရှိသလောက်တော့တို့အကျိုးခံစားရမှာပဲမကောင်းတဲ့အကြောင်းတွေတို့ပါလာရင်လည်းမကောင်းကျိုးတွေတို့တွေ့ရမှာပဲလို့အဲ့ဒါယုံထားတာကဒီတတ္တိကောင်းဖို့ရန်တစ်ချက်ဖြစ်နေတယ်ပြီးတော့တက်ခါအဲ့ဒီယုံထားတော်ကိုလာမဲ့ဘေးအတွက်နောင်တန္တရာကြီးအတွက်အသင့်ပြင်ထားတဲ့ကိစ္စကလေးတွေမသိလိုက်မသိပါရှိတယ်အသင့်ပြင်ထားတာကဘာလဲယခုလိုတရားနာကြတယ်တရားနာရာကမှမသာသာနဲ့နားထောင်ပြီးတော့ဩဒါရီဟာမိလမကြဘူးတဲ့တရားနဲ့မလျော်ဘူးတဲ့လို့ဆိုပြီးတော့အဲ့ဒါလိုဟာလေးလဲသူတို့ကြောင်နိုင်မမြကြောင်ထားတယ်အဲဆိုတော့ပေါ့မတရားအလုပ်လို့ရမယ်ကိစ္စကြုံလာတောင်းမှဟိုဒါတွေတို့မတရားလုပ်လိုက်လို့ရှိရင်တော့နောက်ဘဝတို့မကောင်းကျိုးတွေပြန်လာလိမ့်မယ်လို့အဲ့ဒါလိုသိနေတဲ့ဉာဏ်ကြောင့်ကံကံရဲ့ကျိုးယုံကြည်တဲ့ဉာဏ်ကြောင့်အတော်ရှောင်တယ်အတော်ကြောင်နေဆိုတာကခုခေတ်ကအကြောင်နေလို့အတော်ကြောင်နေလို့ပြောတာရှေးခေတ်ကဆိုရင်သိကြောင်တာပဲအဲ့ဒီကြောင်ထားတာဖြစ်တော့ဟိုတို့ဟာလေကတိငရဲမဖြစ်ပါဘူးကတိလင်နမဖြစ်ပါဘူးတို့မကောင်းတဲ့ဘဝမရောက်နိုင်ပါဘူးလို့ဆိုတော့သူတရားမှသိမကြောက်ဘူးဒီတတ္တိဟာအင်မတန်တော်တော်ကောင်းသွားတယ်ဘုန်းကြီးအခါပေါင်းများစွာတတိကောင်းတယ်ဆိုတဲ့ဥစ္စာကိုယူဆထားပေမဲ့ဆွဲရရားဟောတယ်လို့ထင်မှဆိုလို့အဲခုဖြစ်လက်တွေ့ကိုမပြောပါဘူးသူတို့ဗုဒ္ဓဘာသာကဆွဲရရားဟောသွားတယ်ထင်မှဆိုလို့ဟိုတခါတုန်းကတင်းစာတွေမှာဒီတက္ကသိုလ်ဘုန်းနိုင်ဆိုတဲ့သူရဲ့ဆောင်းရကိုတွေ့လိုက်ရတယ်အဲ့ဒီတက္ကသိုလ်ဘုန်းနိုင်ဆိုတဲ့အဲတကကအမေရိကမှာသူပညာသင်နေတယ်အမေရိကမှာပညာသင်နေတဲ့အချိန်မှာဟိုအမေရိကန်သမတရဲ့အင်းရှားကကောင်းဆောင်ပရိသတ်တို့ရဲ့အစည်းအဝေးတစ်ခုမှာစကားပြောအကြီးအကျယ်မတည့်လို့စိတ်ဆိုးမှန်ဆိုဖြစ်ပြီးတော့ပြန်သွားကြရတယ်။အဲဒီအခါမှာအနုမြူဘုံတော့အနုမြူစစ်တော့ဖြစ်တော့မှာပဲလို့ဆိုပြီးတော့အမေရိကန်နိုင်ငံသူနိုင်ငံသားတွေသိကြောက်သွားတယ်တဲ့သူဆောင်းပါကအမေရိကန်နိုင်ငံသူနိုင်ငံသားတွေဘလောက်ကြောက်တယ်လဲလို့ဆိုတော့သူဈေးဆိုင်တစ်ခုကိုတွားပြီးတော့ဈေးဝယ်တယ်သူလည်းပဲမျက်စိမျက်နှာပြက်ပြက်နဲ့စကားပြောနေကြတယ်။အဲဈေးဝယ်လာတော့သူမတတ်ပါလို့ဈေးထပြီးတော့ကိုရောက်နေ။ရောက်တော့ပိုက်ဆံအန်းတဲ့ဥစ္စာဟာအဲထုံးကန်အတိုင်းဆိုရင်ဘယ်တော့မှအပူအလိုမရှိတဲ့လူတွေဟာအမျိုးသမီးတယောက်ပိုက်ဆံအန်းတော့ပိုက်ဆံတွေပိုးအန်းလိုက်တယ်။သူစိတ်တွေဘယ်တော့ခြောက်ချားနေတယ်ဆိုတာ။ဒါတော့ဒီကအာခမရပိုက်ဆံတွေပိုးအပ်တယ်အာမဟုတ်ပါဘူးကျုပ်ဘယ်တော့မှမပိုးပါဘူးဆို။ဟောသူတိချာချာကြည်စမ်းပါအောင်ဆိုတော့သူတိချာချာကြည်တော့မှအာဟုတ်တယ်ကျုပ်တို့စိတ်တွေဘယ်လိုဖြစ်နေတယ်လို့ဆိုတာပြောတော့အဲခမရစိတ်တွေဘာဖြစ်နေတယ်လို့ဒီကမေးတယ်တဲ့။ဟုတ်ကျင်မသိဘူးလားဘာဖြစ်နေတယ်ဆိုတဲ့ဥစ္စာတွေကတနိုင်ငံလုံးဘာဖြစ်နေတယ်ဆိုတာမသိဘူးလား။ခုအနုမြူစစ်ဖြစ်ပေါ်ရန်ဒီအကြောင်းဖြစ်နေတယ်အလုံးမျိုးစစ်စစ်လို့ရှိရင်ပြင်ကိုလုံးပြေကြတော့မှာပဲအဲအကျင်းကမတည်ဘူးလားလို့သူ့ကိုခံမှန်မှန်နဲ့ပြန်ပြောတယ်တဲ့သူ့တိပါပဲလို့ဆိုတယ်ပြီးရင်ပြင်မကြောက်ဘူးလားလို့ဆိုတယ် ်ကိုကြောက်နေကောင်ဘာဖြစ်အောင်မှာတော့ဘာတတ်နိုင်အောင်မှာတော့တူတော့လည်းပဲတူတော့ရဲရဲသေးလိုက်မှာပဲကြောက်တော့လည်းဘာအသေးရတော့မှာလဲလားလို့ဆိုပြီးတော့သူကတရားစကားခတ်ဆန်ဆန်နဲ့မြန်မာပြည်ပြည်ပြန်ပြီးတော့ပြောတယ်တဲ့သူတို့လူတွေအင်မတန်ကြောက်နေကြတယ်မိမိတို့မြန်မာနိုင်ငံကသွားတဲ့ကျောင်းသားတွေတော့မကြောက်ပါဘူးပျော်ပျော်ပဲစားတာပဲပြီးတော့လည်းပျော်ပျော်ပဲသေးလိုက်ကြမှာပါပဲတဲ့ပြီးတော့ဒီတတ္တိဘေကရတယ်ဒီမြန်မာကျောင်းသားတွေတတ္တိဟာဘေကရတယ်လဲလို့ဆိုရင်ငကိုတော့ကန်းကန်းကြီးအကျိုးကိုတော်တော်လေးလေးလာလာကလေးဒီဥပလာကသိနေတာဖြစ်တော့ကံပေါ်ဘုရားအများနဲ့ပေါ့ဘာကြောက်เสียရရှိတယ်လဲအဲ့ဒါသိသွားတော့ကတို့ကဘာမကောင်းတာတွေလုပ်နေလို့တို့သိသွားတော့သိသွားတော့တို့လည်းကောင်းတဲ့နေရာရောက်မှာပေါ့လေအဲ့ဒါလို့အနေမျိုးနဲ့တို့နိုင်ငံသူနိုင်ငံသားတွေတဲ့တတ်တိပါခဲ့ပါတယ်တဲ့အဖိုးကြီးကတည်းကစိုးကျက်ကလေးကဒီအသွင်းမျိုးတွေ့တာလားဘုန်းကြီးတို့တတ်တိတွေဟာသစ်ပင်နိုင်ငံကသူတွေတဲ့သားနေတယ်လို့ဆိုတာဘုန်းကြီးကယူဆနေတယ်အရမ်းနဲ့ယူဆတာမဟုတ်ဘူးဒီအကြောင်းတွေအကြောင်းတွေရှိနေလို့တို့သားနေတဲ့တတ္တိအကဲရည်များတိုက်เสียခိုက်เสียရှိလို့ရှိရင်လူဥယျာဉ်ချင်းနဲ့ဒူးမဲလက်နဲ့ချင်းနဲ့ဒူးမဲဆိုရင်မြန်မာကဘယ်သူမှမကြောက်ဘူးဟိုရှိတုန်းကလည်းမြန်မာလူမျိုးတွေကမကြောက်ခဲ့လို့ကိုပဲသူများကိုသွန်းလာခဲ့သေးတယ်ဒီအထင်ကြီးတာကမှပြန်ပြီးတော့ကြသွားလို့မြန်မာလူမျိုးမကြောက်ဘူးအမျိုးကြောင့်မကြောက်တာမဟုတ်ဘူးဘာသာအယူဝါဒကြောင့်မကြောက်တာပို့ပြီးတော့ပါလာတယ်တခါအဲဒီပြောမိလက်စနဲ့ပေါ့လေဘာသာရေးကိုခွန်ကြီးကဒီအသားယူပြောတယ်လို့တော့မဖြစ်ချင်ပါဘူးဒါပေမဲ့ယခုကဘာမှကုလသမဂ္ဂထိတ်တန်းရောက်နေတဲ့ဥတ္တဟာခွန်ကြီးတို့မြန်မာလူမျိုးဥတ္တဟာဘာဖြစ်လို့ဘယ်လောက်လောကဘက်ကတိုးတက်ပြီးတော့နေတဲ့လူတွေရဲ့စိတ်တမ်းမှာအကြံဉာဏ်တွေကိုရဲရဲတောက်ပေးပြီးတော့နေနိုင်တယ်လေလို့ဆိုတော့ဥပ္ပံဗုဒ္ဓဘာသာစစ်စစ်ကြီးပဲဗုဒ္ဓဘာသာစစ်စစ်ဆိုတော့ခုနကအရေးချင်းနေကံကံရဲ့ကျိုးယုံကြည်တဲ့အရေးချင်းနေဘာတွေဘာတွေအပြည့်အစုံရှိအဲဒါကြောင့်ဟိုတခြားနိုင်ငံကနိုင်ငံကြီးတယ်ကြီးတော့ဒီလိုလုပ်နေပုံကတရားတာမဟုတ်ဘူးဆိုရတော့ဗောအမေရိကတို့ဆိုင်ရန်နဲ့နောက်လိုက်တစုကလည်းသူတို့ဘက်ကတော့သူတို့ရက်ပြီးတော့လုံနေတဲ့ကဘာကြီးဝင်းချအောင်လို့ပြောနေတယ်လို့ဟိုမိသားတို့ဘက်ကလည်းပဲသူတို့ဆိုင်ရန်သူတို့ဘက်ကိုရက်ပြီးတော့အဆင့်တန်းမြင်အောင်လုံနေတယ်ပြောတော့ကဘာကြီးဝင်းချအောင်လို့ပြောတယ်စိတ်ကမယိုးသားဘူးအဲ့ဒါဥဒ္ဒမြင်တယ်ဘုန်းကြီးလည်းမြင်တယ်ဥဒ္ဒကတကယ်ကိုယိုးယိုးသားသားနဲ့ဟိုဘက်ရောဒီဘက်ရောကဘာကြီးတကယ်ဝင်းချအောင်လို့စကားပြောတော့သူတို့မကန့်ကွက်နိုင်ဘူးပြီးတော့ဥဒ္ဒကရဲတာပေါ့လူချင်းချင်းကြီးတော့လေသူတို့ကဟုတ်တယ်အရာမောင်းနဲ့သာပါရဲ့လောကီပညာတွေလည်းသာပါရဲ့ဒါမှစိတ်လေးစိတ်သားတွေဘာတွေကဘုန်းကြီးတို့ဥဒ္ဒလို့လို့မဖြူစင်ဘူးမဖြောင့်ပါဘူးဥဒ္ဒဘာသာတွေလို့အစ်စ်အမှန်လမ်းမှန်ကိုမလိုက်ဘူးအဲ့ဒီတော့သူတို့လူကိုဥဒ္ဒကမကြောက်ဘဲနဲ့ရဲရဲတောက်စကားပြောဝင်တယ်အဲ့ဒါဗုဒ္ဓဘာသာရဲ့တတ်သိဗုဒ္ဓဘာသာရဲ့အရှိန်နဲ့ဒါကြောင့်ဘုဒ္ဓမြတ်စွာကဒီသဘုဒ္ဓိတ်ကျောင်းလို့ဘုရားရှင်ကဟောတယ်။ဘုန်းကြီးကအဲမြန်မာလူမျိုးတွေဗုဒ္ဓဘာသာဟာခုသိပြီးတော့အရှင်တန်းကောင်းတဲ့ဗုဒ္ဓဘာသာတွေလောကုံကံကအတွင်းကတော့ညံ့ပါတယ်။ဘာဖြစ်လို့သိပြီးတော့ကောင်းတယ်လဲလို့ဆိုတော့ကဒီဗုဒ္ဓဘာသာနိုင်ငံတွေထဲမှာဒီထေရဝါဒဆိုတဲ့နိုင်ငံကဝိရကတော်ကိုမှန်မှန်ကန်ကန်ဆောင်ရွက်ပြီးတော့လာခဲ့တဲ့ဝါဒအဲ့ဒီဝါဒကိုကိုယ်ဝယ်တဲ့နိုင်ငံကဟိုတလောတမနာတင်းလုံးက၅နိုင်ငံလောက်ရှိတယ်။အဲဒီဗုဒ္ဓဘာသာအခေါ်ခံတဲ့နိုင်ငံတွေကတော့ထေရဝါဒမဟုတ်ဘူး။သူတို့အယူတွေထဲမှာအထင်မပြေတာတဘာဝမကြတာတွေခွန်ကြီးတို့မြင်ထားတယ်။တလောလောလေးမြင်တာတမယ်၌စမ်းသပ်ရှာဝေနေရတာမဟုတ်ဘူး။သူတို့ကတဘာဝမကြတဲ့အယူအဆတွေဟာရှိတော့သူတို့တက်တော့ထေရဝါဒနိုင်ငံတွေကပါတယ်။အဲ့ဒီထေရဝါဒနိုင်ငံတွေထဲမှာလည်းပဲသတ္တဗင်္ဂနာတင်တို့ကစုကြပေါင်းရတဲ့အခါကျတော့ပညာအရေးရှင်ဒီဘက်ကသားနေပါတယ်အတွင်းမကောင်းတာတော့ခေါင်းကြီးသိပါတယ်မကောင်းတဲ့အချက်တွေတော့ဒါမှပညာအရေးရှင်ဒီကကောင်းကောင်းကြီးသားနေတယ်တခြားမြန်မာလူမျိုးတွေကလေဗုဒ္ဓမြတ်စွာရဲ့အရှိန်ကိုအကြောင်းပြုပြီးတကလား သတ္တိကောင်းတယ်လို့ဆိုတော့ဥစ္စာရှင်းရှင်းရှင်းရှင်းကြည့်တော့ယဟန်ဘာငါတော်ချင်းရှင်းကြည့်တော့လေဒီကသတ္တိကောင်းတယ်လူချင်းရှင်းကြည့်တော့လေဒီကလူတွေသတ္တိကောင်းတယ်ဟိုတက္ကသိုလ်ကျောင်းသားအပြင်နဲ့သွားနေတဲ့တက္ကသိုလ်ဘုံနိုင်တို့လည်းသတ္တိပြခဲ့ဆိုတော့မြန်မာလူမျိုးတွေကသတ္တိအမတန်ကောင်းတယ်တစ်မျိုးလုံးကောင်းတယ်ဗုဒ္ဓဘာသာတစ်မျိုးလုံးကောင်းပါတယ်ဒါကြောင့်ဘုရားရှင်ကိုယ်တော်မြတ်ကရောရင်တဲ့သတ္တိနဲ့သာလို့ကြည့်ရင်တာဝရိမာနတ်တွေတည်းလဲပါပါတယ်တဲ့ဘုရားရှင်ကိုယ်တော်မြတ်ကတာဝရိမာနတ်တွေဒီလောက်တတ်ပြီးမကောင်းဘူးတဲ့တခါဘုရားမြတ်စွာကတတိယမဏ္ဍန်ကောင်းတယ်တဲ့ဒီသဘုဒ္ဓကျွန်းသူကျွန်းသားတွေတတိယမဏ္ဍန်ကောင်းတယ်လို့ဆိုတဲ့တရားအရာကတော့ဆိုတော့မြန်မာလူမျိုးတွေကြည်တော့ဘုန်းကြီးကမပြောချင်ဘူးတတိဆိုတဲ့ဥက္ကဉဏ်နဲ့ရှင်းပြီးတော့အမြော်အမြင်ရှိတာကိုတတိလို့ခေါ်တယ်။ဉာဏ်နဲ့ရှင်းပြီးတော့အမြော်အမြင်ရှိတဲ့တတိတွေပြီးခဲ့တဲ့အကြောင်းအရာတွေကိုပြန်ပြောင်းပြီးတော့အောက်မေ့နိုင်တဲ့တတိတွေအဲ့ဒီအမြော်ခေါ်တယ်ကောင်းတဲ့တတိအဲ့ဒါတွေကတော့မြန်မာလူမျိုးမှရှိတယ်လို့ဘုန်းကြီးကမပြောချင်ဘူး။ဘုဒ္ဓဘာသာစစ်စစ်ကတော့ရှိတယ်ဘုရားဘာသာစစ်စစ်ကအမျော်ခေါ်အင်မတန်ကောင်းတယ်တတိကြီးတယ်အမျော်ခေါ်ကောင်းတယ်ပြန်ပြောင်းပြီးတော့အောက်မေ့တဲ့တတိတွေအင်မတန်ကောင်းတယ်ဒါတာဝရိဏနတ်တွေတဲ့သားတယ်ဆိုတာဝရိဏနတ်တွေတဲ့သားတယ်ဆိုတဲ့ဥစ္စာကိုခွန်ကြီးဝတ္ထုတခုပြောပြမယ်ဘာပြီးလို့သားတယ်လို့ဆိုတဲ့ဥစ္စာလဲခွန်ကြီးအကြောင်းချာကြည့်တယ်တခါတုန်းကတာဝရိဏနတ်ကြီးမှာဥယျံဘွဲတပွဲရှိအဲ့ဒီဥယျံဘွဲကခုခေတ်မှာတော့ဂုံပြုတဲ့အတိတ်တွေမျိုးကြားတယ်ကြားမင်းကိုဂုံပြုတဲ့အတိတ်တွေမျိုးကြားတယ်ဥယျံဘွဲတပွဲအဲ့ဒီဥယျံဘွဲမှာကြားမင်းထွက်လာမယ်လို့ဆိုတော့အားလုံးမျက်တွေကလေချင်းချင်းပြသပြီးတော့ထားလိုက်တာတခန္ဓနာကြီးတဘူမာတဲ့နတ်မင်းကြီး၄ယောက်ကလည်းအရာ၄မျက်နာကနေပြီးတော့အဆောင်အယောက်ကြီးကောင်းကောင်းချထားတယ်သူတို့နတ်ဆွေလူတွေဥယျံဘွဲမလဲပဲဒီဆိုမဲ့လူတွေကပြမဲ့လူတွေတီးမုံမဲ့လူတွေအကောင်းကြီးဆိုတဲ့လူတွေအဆင်းနဲ့ပြင်ထားတယ်ဒါနဲ့ဥယျံဘွဲအဆင်းနဲ့ရှိနေတော့မှတရားမင်းကအေရာဝံရှင်ကိုစီးပြီးတော့ထွက်လာတယ်ဝေဒီယံတာနန်းကဧရာဝံရှင်ပြီးပြီးတော့ဥယျံဘွဲကိုဆက်လာတော့ဥယျံအပေါက်ရောက်တဲ့အခါမှာပြဿနာတစ်ခုသူ့စိတ်ထဲပေါ်လာတယ်။အဲဒီပြဿနာဥယျံတော့ရောက်သွားလို့ချင်းမိမှဆိုးလို့အဲဒီပြဿနာကိုငါခုညတ်စွာဘုရားစီသွားမိမှပဲလို့ဆိုပြီးတော့ဥယျံပေါက်ရောက်ခါမှသင်္ဘောကဆင်းပြီးတော့ညတ်စွာဘုရားတရင်သုံးတဲ့ဝေလူဝံကျောင်းကိုလာခဲ့တယ်ဝေလူဝံကျောင်းရောက်တော့မြတ်စွာဘုရားတရင်သုံးတဲ့ကန္နာကုတိကျောင်းတိုက်အတွင်းမှာဝင်ပြီးတော့မြတ်စွာဘုရားပြတ္တနာတစ်ခုတယောက်ပါရစေတူတူကလေးဖြေတော်မူပါဘုရားတူတူကလေးဆိုတာကသူကဥယျံဘွဲတန်းလာနဲ့လာမေးတာမို့လို့ကျေးနေမှာဆိုလို့တူတူကလေးဖြေတော်မူပါဘုရားတဏှာကုန်တန်ယဟန္တာဖြစ်တဲ့လမ်းကိုတပည့်တော်များသိလိုပါတယ်ဘုရားလို့မေးတော့ရရှိကိုရမြတ်ကအဲ့ဒီလွန်သွားမဲ့သူဟာတတ္တသင်္ခါရဒုက္ခအလုံးသောတွေ့ရမြင်ရသင်္ခါရတရားဟုတို့မြတ်ဒုက္ခတွေကြီးပဲလို့အဲ့လိုဟောတဲ့တရားကိုပထမဆုံးကြားရလို့သူစဉ်းစားကြည့်တယ်ဟုတ်တယ်ဒါဟာလဲဒုက္ခပဲဆိုတော့အမတန်ကောင်းစွာမွန်စွာနဲ့စားတော့ပြီးတော့နေရတာလဲဒါလဲဒုက္ခပဲစားနေရတာကိုကဒုက္ခဖြစ်နေတော်တော့ကြတော့ဒီစားတဲ့အစာကအညစ်အကြေးတွေဖြစ်တော့မကောင်းဆိုးဝါးတွေဖြစ်ဒုက္ခဖြစ်ဒီကောင်းစားမွန်စွာစားရတာတောင်ဒုက္ခမကင်ဘူးကောင်းစားမွန်စွာဝတ်ရတာတောင်ဒုက္ခမကင်ဘူးဟုတ်တယ်အာလုံဒုက္ခကြီးပဲအာလုံဒုက္ခကြီးပဲနဲ့ရှားပြီးတော့သူစဉ်းစားကြည့်လိုက်တော့သူရဲ့ခန္ဓာကိုယ်ကြီးတကူလုံးဟာဩဒုက္ခပါပဲလားခန္ဓာကိုယ်နဲ့ဆိုင်တာတွေဟာဒုက္ခကြီးပါပဲလားလို့အကုန်လုံးသူသိမြင်လာတဲ့အခါကျတော့နိဗ္ဗာန်တည်းကြီးဝေးလာတယ် ဒီယုတ်ဒီနန္ဒီခန္ဓာကိုကြီးနဲ့ဒီလိုနေရမှာသူညီငွေလို့ဆက်ဆုပ်လာအဲ့ဒီညီငွေလာတော့ရှိတော့ကနှစ်နှစ်တက်မဲ့မဲ့မောမောဆိုတဲ့တဏှာတော့တဏှာရာဂတွေဟာတခါတည်းပြောင်းပြီးတော့မနှစ်သက်ကြီးဖြစ်လာအဲ့ဒီမနှစ်သက်ကြီးဖြစ်လာရာကတခါတည်းရှေ့တိုးတက်ပြီးတခါလာဒီခန္ဓာကိုယ်ဒီယုံနာနေနဲ့အလွတ်ယုံသွားတဲ့မတရားကိုတရားရသွားတယ်လို့မြတ်စွာဘုရားကတူတူလေးဟောလိုက်တယ်။တရားမင်းလည်းဒီတရားကိုသူနာပြီးတော့သာဓုသာဓုသာဓုလို့အဲ့ဒါလို့ခေါ်ပြီးပြန်သွားတယ်။မြတ်စွာဘုရားဟောတော်မူတုန်းကတော့ဘုရားအပန်တော်ဆိုတဲ့ဥစ္စာတယောက်ဆိုရင်တယောက်ပဲကြားတယ်အဘိုးမသွားဘူး။တရားမင်းကပါရုခေါ်တဲ့အခါကျတော့ဒီလိုမဟုတ်ဘူးအပန့်ထုံးလာနေပြန့်သွားတော့ကိုယ်ပဲအဆောင်မှာတင်းသုံးတဲ့ရှင်မောကလန်ကကြားရောဩဒီအပန့်ကပါရုခေါ်တာတရားပံပါလားတရားပါရယာမြတ်မြတ်စွာဘုရားစီနာပြီးတော့ပါရုခေါ်ပါလိမ့်မတူသူခေါ်တဲ့ပါရုကတကယ်သဘောကျလို့ခေါ်တဲ့ပါရုလားဝိจิตံကြီးခေါ်တဲ့ပါရုလားငါလိုက်မေးဥမာပဲလို့ဆိုပြီးတော့ရှင်မောကလန်ကနောက်ကလိုက်ပါတရားမင်းကရှေ့ကတက်သွားရှင်မောကလန်ကနောက်ကလိုက်သွားဘုန်းကြီးအချင်းတော့9မိနစ်တက်မကွာဘူးလို့ထင်တရားမင်းကတာဝရင်္ဂရောက်တော့ခဏကဥယျာဉ်ထဲရောက်သွားလို့သူ့နေတဲ့နေရာကဥယျာဉ်ပွဲတွေကြီးလို့ကကြအချင်းဆိုကြဒါတွေသူကကြည့်ပြီးတော့နေတော့ရှင်မောကလန်ကလည်းရောက်သွားရှင်မောကလန်မြင်တော့အကုန်လုံးအတီးမုတ်တွေအရာခိုင်းပြီးတော့ရှင်မောကလန်စီသူလာခဲ့အရှင်ဘုရားဗာဠိစကြွလာပါတော့နည်းနည်းလေးစန္ဒနာဖြစ်သွားဟန်တူတယ်ဟိုကျောင်းတကာကြီးတယောက်ကျောင်းကပြန်ပြီးတော့ပွဲရင်ရောက်နေတော့ဘုန်းကြီးနဲ့လိုက်လာလို့မိလာလို့ဖြစ်နေအဲ့ဒါနဲ့တရားမင်းနည်းနည်းစန္ဒနာဖြစ်ပြီးတော့အရှင်ဘုရားဗာဠိစကြွလာပါတော့ဟောခုနကတရားမင်းမြတ်စွာဘုရားစီကတရားနာပြီးတော့ဒါတို့ခေါ်သွားတယ်ပါရယမြတ်စွာဘုရားကဟောလိုက်ပါတော့လို့မိတော့တရားမင်းစဉ်းစားလိုက်တာငါခုနကပါရယနာခဲ့ပါလေ။ဟဲ့မြတ်စွာဘုရားဟောတာပါရယပါလိမ့်မယ်သူပြီးပြီးတော့စဉ်းစားလိုက်တာမပေါ်ဘူးတဲ့။ကဲမိတာမိတာဘယ်လောက်မိတယ်လဲလို့ဆိုတာဆက်ပြောဦးမယ်။ဒါနဲ့သူစကားပါပြီးတော့အရှင်ဘုရားဝေဇန္တနန်းနဲ့မရောက်ဘူးသေးပါဘူးဘုရားဝေဇန္တနန်းနဲ့ကြွပါအောင်ဆိုပြီးတော့ပြန်သွားရှင်မောကလန်ကရှေ့ကတရားမင်းကနောက်ကဝိသဝဏမင်းကြီးကဒီနောက်ကဟိုသတော်ကြီးရဲ့ရှင်မရင်ရဲ့အမတ်ကြီးရဲ့သွားနေတယ်လို့ပေါ့အဲ့လိုဝိညာဏနန်းနဲ့ဝင်လာတယ်ဆိုရင်ပဲဥယျံပွဲမလိုက်တဲ့နတ်သမီးတွေကကြံရက်တယ်သူတို့သောသားလုံးကတော့စကားသမီးပြောပြီးတော့အမှတ်တမဲ့နေတာနောက်ရှင်မောကလန်နဲ့တရားမင်းလာတာမင်းတော့သူတို့လည်းကြောက်ကြောက်လန့်လန့်သဘောမျိုးနဲ့ဝင်ပြီးတော့ကိုယ်အခန်းနဲ့ကိုဝင်နေကြတကားကလေးတစ်ဖက်ပဲပြီးတော့တစ်ဖက်ကလေးမသိတတိလေးလုပ်ပြီးချောင်းကြည့်နေကြတယ်လူတွေလိုပဲလူတွေလိုပဲပုံမှန်ဒါနဲ့တရားမင်းကဟောတာဥယင်အဲဒီဝေဇန္တနန်းနဲ့ဒီအဆောင်ကဘာအဆောင်ပါဘုရားဒီအဆောင်ကဘာအဆောင်ပါဘုရားနဲ့ပြောနေတော့ရှင်မောကလန်ကတော့တရားမင်းမေ့တာစိတ်ထဲကအောင်းနေတယ်တယ်မေ့တယ်တရားသူသိနေတဲ့သူနဲ့သိမေ့ခုတည်းမြတ်စွာဘုရားတရားနာတဲ့ခုမေ့တယ်ငါတော့တရားတံဝေကရအောင်လို့ဥမာပဲလို့ဆိုပြီးတော့တကုနဲ့ဝေဇန္တာနန်းလှုပ်လိုက်တာသုတ်တကုခါသွားတာပဲအဲဒီတော့မှသူပျော်တဲ့ပါတဲ့စိတ်ကြီးပြောင်းပြီးတော့ဟာအရှင်ဘုရားတပည့်တော်တရားပေါ်လာပြီခုနကတရားဘာတရားလို့ဆိုတော့တဏှာကုန်ကန်းယဟနာဖြစ်တဲ့တရားပါဘုရားလို့ဆိုတော့ဩဒါပြန်ပြီးပြီဆိုပြီးတော့ရှင်မောကလန်ကပြန်ဆင်းသွားပြန်ဆင်းသွားတော့မှနတ်သမီးတွေအခန်းထဲကထွက်လာပြီးတော့ငယ်လေခုနကဖျားဆိုတာတူလားတဲ့။ဒါဖျားမဟုတ်သေးဘူးဖျားရဲ့သာဝကပဲရှိသေးတယ်တပည့်ပဲရှိသေးတယ်လို့ဆိုတော့မလို့သာဝကတောင်ဘယ်လောက်တကူကြီးတယ်နော်ဖျားရဘယ်လောက်တကူကြီးမလဲလို့သူတို့ကတအံတောဖြစ်ကြတယ်။သူတို့ဘုန်းကြီးကကောင်းချေချာကြည့်တယ်။တရားမင်းရဲ့အချွေရံဆိုတဲ့နတ်သမီးတွေကဖျားမဖူးဘူး။တရားမင်းမကြာခဏလူပြည့်ဆင်းပြီးတော့ဖျားစီလာတယ်ဆိုပေမဲ့နတ်သမီးတွေမပါဘူး။နတ်သမီးတွေကလည်းဖျားလို့ဆိုတဲ့ဥစ္စာကိုကြားဘူးကြရတရားမင်းပဲသွားပါလိဖျားစီသွားတရားမင်းပဲသွားပါလိမြတ်စွာဘုရားစီတရားနာသွားအဲ့ဒါလိုသကမန်းကြောင့်ဖျားဆိုတဲ့သကလုံးကသူ့ကိုကြားဘူးတယ်ဖျားမဖူးဘူးဆရာတာဝရိမာနတ်ပြအလကနတ်ပြဘုန်းကြီးကအလကအလကဒီနတ်သမီးဆိုတဲ့သူတွေလည်းဖျားကိုလေးလေးစားစားနဲ့မဖူးဘူး တရားမင်းကလည်းပဲသူ့နတ်သမီးတွေကိုဖျားစီကိုခေါ်မသွားဘူးပြီးတော့အဲ့ဒီတရားမင်းကိုယ်တိုင်လည်းပဲတရားသူနာကျင်ဆုံးလို့ပြဿနာမေးပြီးတော့ပြန်လာတဲ့ခဏကလေးအတော့အတွင်းမှာတရားကိုမေ့ပြစ်တယ်ဒါကြောင့်မြတ်စွာဘုရားကဤသဘူရိတ်ကျွန်းသူကျွန်းသားတွေကအင်မတန်တတိကောင်းတယ်တာဝရိမာနတ်တွေတည်းလဲပါတယ်လို့ဘုရားရှင်ဟောတော်မူတဲ့ဥစ္စာဟောဒီဝတ္ထုကအထောက်တာရကဖြစ်နေတယ်ပါတယ်ဘုန်းကြီးတို့ဒီကဘာဖြစ်လို့သူတို့ကတတိမေ့ကြစီးနေနေကအင်မတန်ကြီးကျယ်တာကိုခုနကနတ်တွေကတီးလိုက်မှုန်လိုက်ကားလိုက်ခုံလိုက်ဆိုတော့အဲ့ဒီမှာစိတ်ကတခါတည်းသိပြီးတော့အဲ့ဒီဘက်ကုန်းသွားလိုက်တာအဲ့ဒီတရားအာမန်တရားမဟုတ်သောတာပန်ဖြစ်ပြီးသားတရားသောတာပန်ဖြစ်ပြီးတရားတောင်းမှဒါတော့မေ့သေးတယ်အဲ့ဒီနတ်စည်းစိမ်ကဘယ်တော့ကြီးကျယ်တယ်ဆိုတာကြီးတော့သူတော်ဘုန်းကြီးတို့တွေကအမတ်တမန်နဲ့အမတာဝိနာနတ်ပြေကြတော့ဘာတရားတွေကဘယ်လိုရလိမ့်မလဲပါလိမ့်နဲ့ဟုတ်တယ်ဘုန်းကြီးကတရားမဲ့မေ့ပုံတော့လို့ကြည်ရင်ရပြီးသားတရားလေးတွေဘယ်တော့ပြောက်ကုန်မှမသိဘူးသီလအဲ့ဒါကြောင့်ဒီလူပြည်ကအင်တန်ကောင်းတယ်အင်မတန်အဆင့်ကောင်းတယ်အခုနဲ့တာဝိနာနတ်ပြေမှာစည်းစိမ်နဲ့လာပါလောက်ခဲ့ပါတော့ကိုရင်တော့မလိုက်ချင်သေးရတော့ချမ်းသာလားလို့ဆိုတော့တော့တော့မချမ်းသာပါဘူးမချမ်းသာတယ်နဲ့တရားဘက်ကနေပြီးတော့အင်မတန်ကောင်းတဲ့လူကြီးအင်မတန်ကောင်းတဲ့အခြေအကားတာဝရမနတ်ပြည်ရဲ့ပါတယ်သူတို့ကဘာဖြစ်လို့တတိမေးကြတယ်စီစဉ်လေးကကြည်ကျဲဆုံးလို့တတိမေးတယ်ဒီကဘာဖြစ်လို့ဘယ်လောက်တတိမမေးလဲအဲ့ဘလောက်စီစဉ်လေးကမထားရောက်ဘူးဆိုရတဲ့ဘောခုနကကြောင်းတကာကြီးအဲမိမိဆရာတော်ကြီးကတရားလေးနားပြီးတော့ပြန်လာအိမ်ကြတော့တဲ့ဝက်ကြီးပွဲကြည့်ပြီးတော့နေတော့မှာပွဲကပြန်လာတော့ဟာကျောင်းတော်လာကြီးပွဲကပြန်ဟုတ်တယ်ပွဲကပြန်လာတယ်ကိုပုန်းကြီးစီကဆရာတော်ကြီးစီကဘာများနိုင်ရတော့အာဘာရရဘာရရဟောလိုက်တယ်အကုန်လုံးတတိယပွဲကြည့်နေမယ်လို့ပွဲကတော့ဆွဲမပါဘူးတော့ဆောင်မပါဘူးကိုတာဝရိမာကြတော့ဆောင်သွားတယ်ကိုသူတို့စီစဉ်တွေကဆောင်သွားတယ်ဒါကြောင့်တတိမေ့တယ်ဘုန်းကြီးတို့စီကတတိတော့မမေ့ပါဘူးဒါကြောင့်တတိကောင်းခြင်းအားဖြင့်တာဝနာနတ်တို့ရဲ့သာပါတယ်လို့အဲ့လိုဘုရားရှင်ကိုရမြတ်ကဟောတော်မူတယ်ဟောတော်မူတော့ဘုန်းကြီးကဒီနမလေးဘာသာရေးတရားကိုတတိထားခြင်းတည်းတတိဆိုရင်ဉာဏ်နဲ့ရှင်တဲ့တတိအဲ့ဒီဉာဏ်နဲ့ရှင်တဲ့တတိဟာအညောခေါ်အသေးခေါ်စိတ်ကောင်းတာပဲဘာဖြစ်လို့အမြော်ကောအသေးအခေါ်တွေပူကောင်းတာလည်းလို့ဆိုတော့ညာကတိတ်ပြီးတော့နမ်းပြတာကိုအမြော်တွေစိတ်ကောင်းကြတာပဲတိတ်ပြီးတော့ရှင်းအောင်တော်မြစ်တွေပြန်ပြီးတော့စစ်ဆေးလို့လည်းမှတ်မိတာပဲဒါတော့ဘုန်းကြီးကတတ်ပြီးကောင်းတာကိုဘုန်းကြီးပြောကြတယ်နော်ဒီနိုင်ငံဟာဗုဒ္ဓဘာသာအစိမ့်အဝါတွေရင်းမြေတွေအထိပြန့်နှံ့ပြီးတော့ဝင်နေတယ်ဘုရားဝါဒမှတပတ်တခြားဝါဒမပြတ်နိုင်ပါဘူးလို့ဘုန်းကြီးကပြောခဲ့ခြင်းနဲ့ဘုရားဝါဒကိုထိမ့်သိမ့်နိုင်တဲ့တတ္တိရှိတဲ့ဒီလိုမှဒီဘုရားဝါဒမပြောက်ပါဘူးဒါလုံးမှမဟုတ်လို့ရှိရင်ဘုရားဝါဒပြောက်เสียရတဲ့အများကြီးအကြောင်းရှိတယ်တစ်ခုပြောမယ်ယခုခေတ်မှာဟိုသဘာကိုက်နေကြလဲသဘာကိုက်နေကြလဲဟာရေကလေးမမှန်းရမှမိုးကလေးကရွာမှသဘာဆိုင်တဲ့ဒီကလည်းပဲသဘာကျူးကမင်းသားနဲ့ဆိုင်ပြီးတော့စောစောကလည်းသိသိကြကြထုံမှဒီသဘာဟာမှန်မှန်ပေါက်အဲ့လိုမဟုတ်လို့ထုံလုံးကလည်းပေါ့ပေါ့ဆဆဆုံးမိုးကလည်းကောင်းကောင်းမမှန်းရေကလည်းကောင်းကောင်းမရဆိုတော့သဘာဆိုင်တဲ့မြေကြီးမယ်လို့မဖြစ်ဘူးနှစ်တိုင်းသဘာဆိုင်တဲ့ပြက်ကုန်တယ်သဘာအစရေကလောက်မလိုတဲ့ဒိဋ္ဌိပစ္စည်းဆိုင်ပါပဲလို့ဆိုလို့ချင်းသဘာဆိုင်တဲ့မိဟာဒိဋ္ဌိပစ္စည်းဝင်သွားပြီးတော့ဒိဋ္ဌိပစ္စည်းဆိုင်တဲ့မိပဲဖြစ်တော့မှာပဲအဲ့တော့ဘုန်းကြီးတို့ဗုဒ္ဓမြတ်စွာရဲ့သာသနာတော်ပြန့်နှံ့ရာဖြစ်တဲ့ဒီမြန်မာနိုင်ငံဟာဘုန်းကြီးကထိမ့်တာပါဘုန်းတော်ကြီးတွေကထိမ့်တာပါဗုဒ္ဓမြတ်စွာကိုကိုးကွယ်တဲ့ဒကာဒကမတွေကထိမ့်တာပါဘယ်ဝါဒမှမပါနိုင်ဘူးအဲအဲဘုန်းတော်ကြီးတွေကထိတ်မထားနိုင်ဘူးအဲဗုဒ္ဓမြတ်စွာကိုးကွယ်တဲ့ဒကာဒကမတွေကလည်းဘာသာရေးကိုကောင်းကောင်းထိတ်မထားနိုင်ဘူးဆိုရင်သဘာဆိုင်နေကြမြေကိုဒိဋ္ဌိဝါလာပြီးတော့စိုက်တော့လဲဖြစ်တယ်လို့ပဲဒိဋ္ဌိဝါဒတွေအလွယ်တကူစိုက်လို့ရပါလိမ့်မယ်ဒါကြောင့်ဘုန်းကြီးကကိုတို့ကတော့အချိန်ကများများမရလို့အာဒိဋ္ဌိဝါဒမပေါက်နိုင်ဘူးလို့ဒိဋ္ဌိဝါဒမဖြစ်နိုင်ဘူးလို့ဆိုတယ်ထိတ်မထားရင်ဖြစ်မယ်
တဘာဆိုင်နေကြမြေဟာတဘာဆိုင်နေလောက်အောင်မြေတွေဘာတွေဘာတွေမပြည့်စုံလို့ကြည့်ရင်ဝါလာဆိုင်တယ်ဝါဆိုင်ရင်ဝါမြေပဲဖြစ်မှာပဲနှမ်းဆိုင်ရင်နှမ်းမြေပဲဖြစ်မှာပဲတောင်ထိတ်တာကိုနည်းနည်းကလေးလိုတာမဟုတ်ဘူးအများကြီးလိုတယ်ဗုဒ္ဓမြတ်စွာကငါဖရာသာသနာကိုအပြင်ဘက်ကဖြတ်လို့မပြတ်ပါဘူးအပြင်မှာနေတဲ့ဘိက္ခုဘိက္ခုနီဥပါဒကဥပါတိကာတို့ဖြတ်မှပြတ်မှာပါလို့ဖရာရှင်ကိုယ်တော်မြတ်ကအတိအလင်းဟောတော်မူပြီးတော့ဘိက္ခုဘိက္ခုနီဘိက္ခုနီမရှိဘူးဒီလိုက်ရင်ဥပါဒကဆိုတာဒီတရားရကမတွေဥပါတိကာမတွေဆိုတာဘယ်လိုဖြတ်လို့ပြတ်မှာတော့လို့ဆိုတော့ဘုရားမြတ်စွာကိုမယုံသေးဘူးဘုရားမြတ်စွာရဲ့တရားတော်ကိုမယုံသေးဘူးဘုရားမြတ်စွာရဲ့အရိယသံဃာတော်တွေကိုမယုံသေးဘူးမိမိတို့ရဲ့သီလသိက္ခာကိုကျင့်ကိုမလေးစားဘူးဘယ်လိုဆိုရင်သာသနာပြည့်လိမ့်မယ်ကျွယ်လိမ့်မယ်သာသနာသူများမကျွယ်ပါဘူးသူများကဖြတ်လို့မပြတ်ပါဘူးဒီပရိသတ်လေးမျိုးအတွင်းလူတွေထက်မှပြတ်ပါလိမ့်မယ်တဲ့ပြီးတော့ဘုန်းကြီးကမကြာခဏဟောပါတယ်ဒီမြန်မာနိုင်ငံလွတ်လပ်တော့မယ်လို့ဆိုကြတဲ့ကိုကတော့နိုင်ငံကိုတို့ဗုဒ္ဓမြတ်စွာရဲ့သာသနာနဲ့တက်သွားရအောင်လို့ဆိုပြီးတော့အနာဂတ်သာသနာကိုရေးပါတယ်အဲ့ဒီအနာဂတ်သာသနာမှာဟိုပြန်ကြားရေးဌာနကအတင်းဝန်ထောက်ခံထားတယ်ဆိုတဲ့စာဟာသူများမဟုတ်ပါဘူးယခုဥတ္တမှာပဲထောက်ခံထားတာဒါတော့ဟိုတော့ကတကယ်အမျော်မြင်ရှိတဲ့လူတွေကထောက်ခံပြီးတော့ဘာသာရေးကိုဘယ်လိုလုပ်ကြပါဆိုရဲ့လို့ဘုန်းကြီးကသင်ညို့ပြီးတော့ရေးပါတယ်နောက်ကိုလည်းအကြောင်းတွေတိုင်းဟောပါတယ်ဘုရားမြတ်စွာကိုမလေးစားလို့ကြည့်ရင်သာသနာကွယ်ရမယ်ဘယ်လိုအမိတ်ရှိတဲ့အချက်ကိုစဉ်းစားကြကြို့ယခုဥပါဒကဥပါဒိကဆိုတဲ့တရားဓမ္မတွေကဒီမြတ်စွာဘုရားကိုယူသွေးပြီးတော့ဘုရားဝဲလုပ်ကြတယ်အဲဒီဘုရားဝဲလုပ်တဲ့အခါမှာဖျားဝဲညာတဲ့ဥပါဒကဥပါတိကဘောင်းကဖျားကိုဘလောက်များလေးလေးစားစားနဲ့ရှိကြကြပါလေတို့မြတ်စွာဘုရားကတိတ်တိတ်ဆိတ်ဆိတ်နဲ့ကြောင်းတော်ဆောက်တဲ့အခါမှာမြေရွာနဲ့တမိုင်လောက်ဝေးတဲ့နေရာမှာကြောင်းဆောက်ဖို့ရန်ဒေရုံကြောင်းကြီးဆောက်တော့ရွေးချယ်ရတယ်ယခုမြတ်စွာဘုရားရဲ့ကြောင်းတော်ထဲမှာမြတ်စွာဘုရားရဲ့ကြောင်းဝိုင်းထိုတဲ့ဘုရားဝိုင်းနဲ့မှာဓာတ်ရုပ်တွေအမျိုးမျိုးနဲ့ဘုရားပူဇော်တယ်လို့ဆိုတာဟာဘုရားကိုလေးစားတာလားဘုရားထဲမှာလူစုအောင်ပေးဆောင်တာလားဒါမဟုတ်ဘူးနော်သာသနာကျွယ်ချောင်းကိုဖြစ်နေလို့ဘုန်းကြီးကပြောတာနော်ပြီးတော့တပံရက်ကွာဘုရားကိုဒီသံတော်ကြီးကတ်တယ်လို့ဆိုတယ်မြတ်စွာဘုရားတတ်တော်သင်ကြမရှိတော့တဲ့အခါမှာဆန်းတော်ကတ်လို့ရှိရင်ဘုန်းတော်ကြီးတပါးကိုဆန်းကတ်တယ်လို့ပဲတပွဲပြင်ရပါတယ်အဲ့ဒီပြင်တဲ့ပွဲကမှမြတ်စွာဘုရားရဲ့ဝေယဝိသကြည့်ပြီးနေတဲ့ယဟန်ပင်သာရှိရင်ယဟန်ပင်သာကစားရပါတယ်ယဟန်ပင်သာမရှိလို့ရှိရင်ဘုရားရဲ့ဝေယဝိသကြည့်နေတဲ့ဥပါဒကဥပါဒိကမှတွေစားရပါတယ်ယခုလိုဝဲသာဒုံကြီးပြက်ကောင်းလုံးရောကြီးမဟုတ်ပါဘူးပြီးတော့တကယ်ဝိသေတုံကနတ်တင်ရာကရောပြီးတော့ဘုရားကိုဆုံးတော်တင်တယ်လို့ဆိုတဲ့ဥစ္စာဟာဘာသာကြားတွေကမြင်တော့ဘယ်နဲ့ဖြစ်သွားတယ်လဲဘယ်နဲ့လဲဒါဘုရားကဒီလိုတယ်လားဒီပွဲတွေလမ်းနေတဲ့သူသူညံ့ညံ့ကဘုရားကြိုက်တာတယ်လားအဲဗုဒ္ဓဘာသာဆိုတဲ့မြတ်စွာဘုရားကဗုဒ္ဓဘာသာရဲ့အရှင်ဖြစ်တဲ့မြတ်စွာဘုရားကတလောပွဲလမ်းတွေကိုကြိုက်လို့ပွဲလမ်းနဲ့ပူဇော်ရတာလားတလောကြက်ကောင်လုံးကြီးတွေပါကြီးတွေကြိုက်လို့ကြက်ကောင်လုံးကြီးတွေနဲ့ပူဇော်ရတာလားလို့ဆိုတဲ့ဥစ္စာကိုလက်ညှိုးထိုးပြီးတော့ပြပါတယ်လက်ညှိုးထိုးပြတော့ကိုနောက်ကလေးတွေကဒီခေတ်ပညာကိုတတ်ပြီးတော့လာတဲ့ကျောင်းသားတွေက သူတို့နဲ့ဝေဝံကြတယ်သူတို့နဲ့မေးကြဖြေကြတယ်အဲမိတ်ဆွေတို့ရဲ့ဖျားပွဲကဘယ်နဲ့တုန်းပွဲတွေလမ်းတွေနဲ့မိတ်ဆွေတို့ဖျားကဒါကိုကြိုက်တယ်လားမိတ်ဆွေတို့ဖရာကိုပူဇော်တယ်ဆိုတော့သွန်းတော်ဘွဲကလည်းဘယ်လိုပဲလို့ပါတယ်စစ်ပြီးရအလှပြင်းလို့မုတ်ရအလှပြင်းလို့အသားတွေကြီးကြီးကျယ်ကျယ်နဲ့တာရင်မိတ်ဆွေတို့ဖရာကကြိုက်သလားလို့မေးတော့ခွန်ကြီးတို့ရဲ့ဗုဒ္ဓဘာသာကလေးတွေမပြေနိုင်ကြပါဘူးမပြေနိုင်တော့သူတို့ဘာသဝေသဝါပြေးပြီးတော့ဟုတ်ပါတယ်တို့ဟာတွေကဘယ်နဲ့ဟာပါလိမ့်မတို့တော့ကလေးတွေဘာစိတ်ပြေလို့သဝေသဝါပြေးလို့အဲ့ဒီသဝေသဝဖြစ်ရကဗုဒ္ဓဘာသာဥယျာဉ်တွေယော့ယော့ယော့ယော့ယော့ယော့သွားဘုန်းတော်ကြီးတွေကိုပြုစုမဲ့တရားဒဂမတွေနဲ့နဲ့နဲ့နဲ့သွားသံဃာတောက်ပါမဲ့တရားဒဂမတွေယော့ယော့ယော့ယော့သွားတဖြည်းဖြည်းပြဲပြဲပြဲပြဲသွားသာသနာမကွယ်ပဲရှိပါမလားကွယ်မှာပေါ့။ဒီကဗုဒ္ဓမြတ်စွာကိုမယုံသေးဘူးနော်တရားတော်ကိုမယုံသေးဘူးဆိုတဲ့ဥစ္စာဟာတရားကောင်းကောင်းမွန်မွန်ဟောကြပြီကောင်းကောင်းမနာကျင်ဘူးဒါတော့ထပါတော့ပေါ့လေအရိယာပန်ငါတော်တွေမယိုသေးဘူးဆိုတဲ့ဥစ္စာလည်းပဲခုပြပါလေသာသနာပြုတဲ့ဥစ္စာကိုဘုန်းကြီးကိုပြုနေရတာလားသာသနာပြုတာမဟုတ်ပါဘူးသာသနာတကယ်ပြုလို့ရှိရင်သာသနာတကယ်ကောင်းအောင်လုပ်ရမယ်မဟုတ်ပါဘူးခုတော့ဘုန်းကြီးကပြောလိုက်စမ်းမြင်တယ်ဒီဧကပါဏိတာလိုချင်တဲ့ဘုန်းကြီးရဲ့ဒဂါကအဲ့ဒီဒဂါကိုယ်တိုင်ကဧကပါဏိတာမရရအောင်လိုက်ပြီးတော့လက်မှတ်ယူတဲ့သာသနာပြည်တာလားကိုဘုန်းကြီးကိုမြောက်တာလားဘာလို့ပဲမှမရှိတာတွေလုပ်နေတယ်သာသနာကွယ်မယ်ကွယ်မယ်မထိတ်နိုင်လို့ကွယ်မှာသာသနာကဗုဒ္ဓဘာသာလူမျိုးတွေကမထိတ်ရင်ကွယ်မယ်သာသနာတခြားဘုန်းကြီးကပြောပြောပြောပြောပြီးတော့နေတယ်ပြောနေမယ်ဘာလို့မှအရေးမဆိုင်ကြပါဘူးဘုန်းကြီးသိပါတယ်အရေးမဆိုင်လို့တရားမဟောပဲရစီနဲ့လို့ထိုးနေတဲ့ဥစ္စာကိုခဏခဏဟောပြရန်တိုက်တွန်းလို့တစ်ခါတည်းရန်ပါပါလာတယ်မဟုတ်ရကြီးနဲ့ပါပြီလေခေါင်းကြီးတကယ်သာသနာပြုလို့ကျင်ပိုက်ဆံတလောက်မကုံမဲနဲ့သာသနာလာတယ်သာသနာတိုးတက်လာတယ်ပိုက်ဆံတလောက်ကုံရမလို့ပါဘူးအာလုံဥပဒကဥပဒိကမတို့ရဲ့ကထိန်ဆိုတဲ့ဥစ္စာပွဲတွေဘလောက်များလာလဲခေါင်းတော်ကြီးတွေကကထိန်သင်္ကန်းမှတပါဒိဋ္ဌိပစ္စည်းရပါမှဒီကထိန်နဲ့မဆိုင်နိုင်ပါဘူးခုတော့မဟုတ်ဘူးနိုင်ငံခြားကနိုင်ယူကြည့်လေကောသောတွေဒါရီကထိန်ချင်းနေတဲ့ဘုန်းကြီးကပြောတယ်သာသနာတော်ပိုက်ဆံမကုန်ရဘူးသာသနာပြုတကယ်စစ်စစ်ကစားကြည်ရရှိဖို့ရလေလုံးမိုးလုံးရှိဖို့ရဒါပဲအရေးကြီးတယ်လေလုံးမိုးလုံးနဲ့မှန်မှန်ကန်ကန်စားနိုင်လို့ရှိရင်သာသနာမှာစားတင်နိုင်တယ်စားအာနိုင်တယ်စားချနိုင်တယ်ကမ္မတအားထုတ်နိုင်တယ်ဒါတော့ကျောင်းကြီးကကြီးတွေကြီးကျယ်မှစားအာနိုင်တာမဟုတ်ပါဘူးဒါလောက်ကြောင်းကြီးကကြီးတွေကြီးကြီးကျယ်ကျယ်ကမ္မထာအားထုတ်လို့အနှောက်အယှက်တောင်ဖြစ်သေးတယ်။အဲ့တော့ဒါလောက်ပိုက်ဆံမကုံဘဲနဲ့သာသနာပြုလို့ရရဲ့သားနဲ့ယခုတော့ပိုက်ဆံနေကုံပြီးတော့သာသနာအတမမြောက်ဘူး။သာသနာကွဲမယ်ဘာလို့ဖြစ်တော့ဒီဗုဒ္ဓဘာသာတွေဖြစ်တာပဲသာသနာဟာ။မြတ်စွာဘုရားရဲ့အမတန်မြင့်တဲ့သာသနာကိုသူများဖြတ်လို့မပြတ်ပါဘူး။ဖြတ်ကျင်နိုင်ဖြတ်ပါမပြတ်ပါဘူး။ဘုန်းကြီးတို့ကြံ့ကြံ့ဆန်းနေပါတယ်။ယခုတော့ဘုန်းကြီးတို့အတွင်းကနေပြီးတော့ဖြတ်ကြတော့ဘယ်နဲ့လုပ်ပြီးတော့ဘုန်းကြီးတို့ခံမလဲ။ဘုန်းကြီးကြောင့်ကိုကြက်တယ်ကြက်တယ်လို့ပြောတယ်တချို့ကိုယ်တော်တွေမနေခြင်းဘူးလို့ပြောတယ်ဘုန်းကြီးကပြောတယ်ကြမယ်ကြမယ်ပို့ကြမယ်ပို့ကြမယ်သာသနာကဒီလိုမဟုတ်ပါဘူးဘုရားသာသနာလာခဲ့တာကဒီကြီးမဟုတ်ပါဘူးဘုန်းကြီးတို့မှာဟိုဘက်မှာသံဃာတခုရှိပါသေးတယ်သွားရမယ်ဘဝရှိပါသေးတယ်အဲ့ဒီသွားရမယ်ဘဝနဲ့တမ်းမတဲလို့ရှိရင်ဘာလမ်းမှလမ်းမှမဟုတ်ပေဘူးအဲ့ဒါကြောင့်သာသနာဘယ်သူဖြစ်တယ်လဲလို့ဆိုရင်ဘုန်းကြီးတို့အတွင်းကနေဖြစ်နေကြတယ်ဒီတော့ဘုန်းကြီးကအရင်ဆုံးကပြောခဲ့တယ်ဗုဒ္ဓမြတ်စွာရဲ့သာသနာပြန့်နှံ့ပြီးတော့နေတဲ့နိုင်ငံဟာဘာပြီမှမပေါက်နိုင်ဘူးလို့ဆိုတဲ့ဥစ္စာသာသနာကိုကြမ်းကြမ်းဆောင်ပြီးတော့တကယ်ကြည့်ကြလို့ချင်းဘာပြီမှမပေါက်နိုင်ဘူးအကယ်၍အဲ့ဒီအပင်ကိုအတင်းဆိုင်မယ်ဆိုလို့ရှိရင်ဘုန်းကြီးတို့ရဲ့အသက်တွေကအကုန်လုံးအရှိကရှိမယ်ယခုတော့အပင်ဟိုကမတိုက်ရသေးဘူးဒီကအပင်ဆိုင်စီရနေရာတွေရှင်းပြီးတော့ပြစ်လို့ဘုရားဘာသာစစ်စစ်တွေကိုဖယ်ပေးနေကြတော့ဘုန်းကြီးတို့မတတ်နိုင်ဘူးဘာမှအသိမဆောင်နိုင်ဘူးဘုန်းကြီးတို့ဒါကိုသိစေချင်လို့ဘုန်းကြီးမကြာခဏဟောပြပါတယ်ဒါပြင်လဲလို့ဘလောက်မှဘလောက်မှအရေးမကြီးဘူးအရေးမကြီးတော့ဘုန်းကြီးကဝန်းနေသလားဆိုတော့မနေပါဘူးဝတရားအတိုင်းလုပ်တာပါကျောင်းမှာသင်္ဃာတွေမရှိဘူးဆိုတော့ဝန်မနေပါဘူးဝတရားတိုင်း ိတ်သိမ့်တာပါဒကာဒကမတွေကအာဒီလိုတော့တပည့်တော်တို့တလောက်သိကြတဲ့ဘာသာကိုမကိုးဝယ်ကျင်ပါဘူးဆိုရင်မကိုးဝယ်ပဲနေဖို့ပဲရှိတယ်မြတ်စွာဘုရားရဲ့ဘာသာကအင်မတန်သေးကြတယ်အင်မတန်ကြံ့တယ်ပြီးတော့သုံးခုတစ်ခုပြောမယ်သိက္ခာကိုမလေးစားခြင်းဟာလေသာသနာကွယ်ကြောင်းလို့ဆိုတယ်သိက္ခာမလေးစားခြင်းဆိုတာဘုန်းတော်ကြီးများကဘုန်းတော်ကြီးသိက္ခာကိုမလေးစားဘူးဥပါဒကတွေကဥပါဒကသိက္ခာကိုမလေးစားဘူးဆိုရင်သာသနာကွယ်မယ်ဘာလို့ကွယ်လဲလက်ညှိုးတုံးမယ်အာဘယ်နဲ့လဲဒီဗုဒ္ဓဘာသာလူတွေကယဟန်ဘန်သာတော်တွေကဒီလိုတယ်လားသူတို့ဖယားကဒီလိုဟောတယ်လားလို့ဆိုတော့သူတို့ရောဘုန်းကြီးတို့လက်ဆန်းမိတဲ့လူနဲ့လည်းလမ်းပြီးတဲ့ခေပညာတတ်တွေနဲ့သူလူကြရောသူနေတော့ခေပညာတတ်တဲ့ပြည်တွေကလည်းခေပညာပဲတတ်တယ်ဘာသာရေးကိုသူတို့လေးလေးပြင်ပြင်မရှိဘူးမနာမလဲဘူးဒီရောကလားပဲသူတို့နားလေတော့ကိုကပြောလေသူတို့စိတ်တဲ့ဇဝေဇဝါဖြစ်လေကိုယ်ကကျင်းတဲ့စိတ်ပြီးပြောလာလေအဲ့လိုဖြစ်တော့တဖြည်းဖြည်းဗုဒ္ဓဘာသာတွေပါပါပါပါပြီးတော့ဘုရားဘာသာဝင်လူဦးရေကရော့ရော့ရော့ရော့သွားရတော့မှာပဲရှိပြီးသားလူဦးရေလည်းပေါ့ပေါ့ကလေးပဲကိုးကြကြတော့တယ်ဆိုယဟန်တော်များကယဟန်သိက္ခာမယုံသေးဘူးများလို့ဆိုတော့လူတွေကကောခုမြားသာသီလကိုတဲ့တဲ့ပြီးတော့အောင်ထောက်တည်ကြပါလို့ဆိုရင်ပဲဘာကလေးကတော့အဲမြို့သားကလေးကတော့မဖြစ်နိုင်ဘူးလို့မြို့သားမဖြစ်နိုင်တာကမှမဟုတ်နားကြလို့ကောင်းနေတယ်တချို့နေရာမှာဒီပြင်သိက္ခာပုဒ်တွေတောင်မှမထိနိုင်ဘူးတဲ့။သိက္ခာပုဒ်တစ်ပါးထိမလို့လို့နှစ်ပါးထိမလို့လို့ပြီးတော့သိက္ခာပုဒ်မှမထိတော့ဘူးဘေးကဘယ်နဲ့လက်ညှိုးထုတ်မလဲ။ခင်ဗျားတို့ဘုရားဘာသာလို့ဆိုတဲ့ဟိုလူတွေလေးကြည့်လား။အာပိတ်ပြီးတော့ဆိုပါတော့မတရားလို့ထားပဲ။ကိုယ်တိလာပြတ်တယ်လို့သူတို့မသိပြီမဲ့မတရားသိလို့ခါပဲအဲသူတို့ဖယားကဒီလိုပဲလို့ရတယ်လို့ပြောသလားဟောသလားဆိုတော့သဝေသွားရစီလို့မြတ်စွာဘုရားကပဲခွင့်ပြုထားသူတို့လို့ဘာလို့လို့ဆိုတော့ဘုန်းကြီးကလေဒါရီအကုန်လုံးယဟန်တော်များကယဟန်တော်သိက္ခာကိုထဲလို့သာဝေပရိယဒေကိုကြာကြာနာနာပင်လို့ယဟန်တော်များကပညာရေးဖြစ်အားလျောစွာကလေးလေးပညာပင်မယောင်းသေးသလိုလူတွေကလည်းပဲတလောက်ကြောင်းကြီးကြီးတွေစောက်ဖို့မဟုတ်ပဲနဲ့စာရေးတော်ရေးပြည်စုံယုံကလေးကျူစာပြီးတော့ထောက်ပံ့လို့မိမိတို့ရဲ့သီလသိက္ခာလည်းမိမိတို့ထိန်လို့တို့တို့ဗုဒ္ဓမြတ်စွာရဲ့တရားတော်က၅ပါးသီလတော့မပြည့်ရဘူး၅ပါးသီလပြည့်တယ်ဆိုလို့ရှိရင်အပယ်၄ပါးကလွတ်ဖို့ရန်သိသိမချရဘူးဒါတော့တို့၅ပါးသီလတော့ကောင်းကောင်းကြီးလုံတာပဲလို့ဆိုရင်ဆိုပါတော့ဒီအောင်ဒီဝဲဘက်ကရောင်းတဲ့ဘက်ကလည်း၅ပါးသီလလုံလို့ဝဲတဲ့ဘက်ကလည်း၅ပါးသီလလုံလို့တလောက်ယူလို့ရှိရင်တလောက်အမြတ်ရရမယ်ဆိုတဲ့ထုံစံတိုင်းအမြတ်ယူလို့ဘယ်လိုလဲဆိုရင်ဘုဒ္ဓမြတ်စွာဘာသာမပြောဘူးဘာဝါဒမှမလာနိုင်ဘူးဘုန်းကြီးများကလည်းလေကလေးတွေကိုပညာသင်ပေးနေအောင်ကျူးစမယ်ဘယ်လောက်ကျူးစမလဲအများကြီးကျူးစမယ်ကျေးရွာနယ်ပယ်ကစပြီးတကလားဘုန်းတော်ကြီးတွေကကလေးတွေလိမ္မာရင်ကြည့်အောင်တာဝန်ယူမယ်အခြေခံပညာတော့တတ်အောင်တာဝန်ယူမယ်ဒီလိုဆိုရင်ဘေကလာပြီးတော့ဘာဝါဒကပြောနိုင်အောင်မှာတော့ရပ်ပြီးရွာပါတယ်ကြည့်လိုက်တဲ့အတော်အစအကစားဘုရားမြတ်စွာကမကြည့်ရဘူးဆိုတဲ့အတိုင်းအားလုံးမကြည့်ကြဘူးဒေဝါရလာပြီးတော့တိုးနိုင်အောင်မှာလဲယခုတော့ဘုရားမြတ်စွာရဲ့ဝါရကိုမြေယောဂလာကလေးသူတို့ကမလို့လဲလို့လဲကိုးကြပြီးတော့သီလသိက္ခာလည်းမထိုက်ဘူးတယောက်တယောက်ညာတာမူလဲမလို့ဘူးကိုးဘာသာကိုဘုရားဘာသာသာဆိုတာလုတ်တဲ့ကိန်းနဲ့အနေကတော့ဘာသာမရှိသလိုပဲလုတ်ကိန်းနေကြတယ်ပြီးတော့ဘုရားဘာသာကဘယ်နဲ့လုတ်ပြီးတော့တားကျခံနိုင်မှာတော့ခံနိုင်အောင်တော့ဘယ်နဲ့လုပ်ပြီးတော့နိုင်ငံမှာအကျိုးပြုနိုင်အောင်မှာတော့အကျိုးမပြုနိုင်တဲ့ဘာသာဟာဘယ်နဲ့လုပ်ပြီးတော့ကြာရှည်ခံမှာလဲဒါကြောင့်မို့လို့အာလိန်တော့ဘုန်းကြီးရဲ့ညီရဲ့ချက်ဟာမရနိုင်တော့ဘူးလို့ကြောက်လိုက်ပြီးဆိုပါတော့
တယောက်ချင်းတော့မလျှော့ကြသမ်းပါနဲ့ခွန်ကြီးရောတပည့်ဟာဒီဘဝကောင်းကလေးကိုလွန်သွားလို့ရှိရင်တော့ခွန်ကြီးရောယခုအမတန်ဗราတရားနဲ့သားတဲ့တချို့လူတွေရောကိုယ်ဘဝကြလို့ရှိရင်အမတန်ပူပန်းစရာတွေပြေပါလိမ့်မယ်လို့ဣဒာခဏံဝိဒာတိတိသတ္တမတ္တနိယမကံဣရာတောနိတာဝေတိပေရိဝါယံဝဝါနိသောဣဒာဝေယခုပြေယပုစေခာကြောင့်ဤလူဘုံ၌သတ္တမတ္တပြုတော်ကောင်းတရားအစစ်အမှန်ဤနိယမကံပဲ့ကံကြီးနှင့်ပြုလာသောသောတို့ဒီဘဝဟာပဲ့ကံကြီးတယ်ပြုတော်ကောင်းတရားရဲ့ဟုတ်လေဉာဏ်ကြီးဆိုကြပါစို့သူတော်ကောင်းတရားပြီတော့လေဉာဏ်ကြီးကဘယ်ကြည့်အောင်သွားမလဲနိဗ္ဗာန်ကြည့်အောင်သွားမယ်အဲ့ဒီနိဗ္ဗာန်ကြည့်အောင်သွားမယ်သူတော်ကောင်းတရားပြီဟူတော့လေဉာဏ်ကြီးရဲ့ပဲ့ကံကဒီဘဝပဲဒီဘဝကပဲ့ကံတဲ့ဥစ္စာဟာပဲ့ပြက်သွားရင်ချော်သွားလို့ရှိရင်လေဉာဏ်ဂျုံလို့မဟုတ်ဘူးသွားလို့ပဲလေးပါသွားလိမ့်မယ်တတမတာသူတော်ကောင်းတရားဤမြေယာမကံပဲ့ကံကြီးနှင့်တူလာစွာသောခဏဘုဒ္ဓဘာဒဒုံကဘာဟုတုံရလင်တော့အခွင့်ကောင်းကြီးကိုယတိဝိရာတေတိအကယ်၍ချွတ်ချော်သွားစေရန်ဧဝံပတိဤသို့ချွတ်ချော်၍သွားရသည်ရှိသောအယံဒေရီဝါဝါနိသောဝါဒေရီဝါမီရောကုံမီအလောင်းရောကုံမီရောင်းဒေဝတာအလောင်းကဲ့သို့ရှိရင်ကဒီရဲကုံဒီလို့အလုံးကအတိတ်ပဲပြောနေတယ်ရဲကုံဒီမဟုတ်လို့ရှိရင်လည်းပလဲတို့ပါတို့ပတိကုံကလေးဟိုကလားတွေလဲပြီးတော့ရောင်းတယ်လို့ပေါ့လေရေမွေးနဲ့စီလဲရောင်းတယ်လို့အဲ့လိုလဲပြီးတော့ရောင်းတဲ့ကုံတွေနှစ်ယောက်ဟိုအိတ်ကလေးလွယ်လို့တစ်မျိုးကတစ်မျိုးလှည့်ပြီးတော့သွားနေကြတစ်နေ့ကြတော့ကုံတွေနှစ်ယောက်မျိုးတမျိုးကိုဝင်မယ်လို့လို့တော့စိတ်တန်ထားတယ်။ဟိုတယောက်ဝင်တဲ့လမ်းကိုတယောက်ကမဝင်ရဘူးနော်။အဲ့ဒီလိုထွက်ပြီးမှနောက်တယောက်ကဝင်ရမယ်နော်။အဲ့လိုစိတ်ကန်တာပြီးတော့မျိုးကိုဝင်သွားကြ။ညာပြီးတော့ကိုယ်လမ်းနဲ့ကိုဝင်သွားတယ်။ဝင်သွားတော့တအိမ်မှာရှင်းတော့ကတစ်ခင်းအဆက်ဆက်ခုတော့လူတွေလည်းပဲသိလို့ပစ္စည်းတွေလည်းကုန်းလို့မြို့ပွားနေရောက်ပဲကြံတယ်တစ်ထင်းမျိုးဒါနဲ့ဟိုကဆိုတော့ရွယ်တယ်ရွယ်တယ်လို့ဒီရောက်နေတော့ဤကလေးကဟောဖွက်ရယ်ဤကစားဖို့လေဝတ်ပြီးဆံပါလို့ဆိုတော့ဟောကတိတ်ကိုဘာမှလည်းပိုက်ဆံလည်းမရှိဘူးဝယ်ကြရတယ်ဝါရဲတခုခုနဲ့ကြာပြီးတော့ဝယ်ပေးသမှလို့ပူဇာတာနဲ့ခေါ်လိုက်ရခေါ်တာခေါ်လိုက်ရတဲ့ပိုက်ဆံပေးเสียမရှိဘူးတန်းတဲ့ဟိုအကျိုးကြဒီအကျိုးကြချာပြီးတော့နှိုက်တော့ဒီရေသုံးရေထက်ပြီးတော့ခတ်နေတဲ့ရေခွက်ကြီးတစ်ခွက်မြင်လို့မောင်ရဲ့အဖွားတို့အတော်တို့ပိုက်ဆံလည်းမရှိပါဘူးဟောဒီခွက်နဲ့လေညမညကလေးမောင်တူမကလေးကစားရအောင်ဆင်ရအောင်ညမညကလေးပြေးခဲ့ပါလို့တောင်းတောင်းပန်ပန်နဲ့ခွက်ကြီးထုတ်ပြရေခွက်ကြီးခွက်ရေခွက်ထုတ်ပြတော့လူကနားလဲတဲ့သူဖြစ်တော့ရေခွက်အမတ်တမန်နဲ့အဲချုပ်ပြီးတော့ရေခွက်ကြီးကရွှေခွက်ဖြစ်နေရွှေမှရွှေကောင်းပြီးဟောင်းသွားပြီးတော့အငြိသေးတွေတက်နေလို့သာရေခွက်ကြီးလို့ထင်ရတာတကယ်ရွှေဖြစ်ကြီးဖြစ်နေတော့ငါတော့ဒီခွက်တော့အလွယ်တကူနဲ့ရမှာပဲလို့စိတ်ထဲကလောဘဖြစ်ပြီလေလွှင့်ပြလိုက်တယ်အလကဒီခွက်နဲ့တော့ဘာပေးနိုင်ပါမတုံးလို့သူကလွှင့်ပြလိုက်စိတ်နော်စိတ်ဒီရှင်ကမှန်းသိတယ်ချောင်းချောင်းလဲလဲနဲ့ရအောင်လို့ဆိုပြီးတော့ရှင်ကဟန်လို့ပြီးတော့လွှင့်ပြလိုက်လွှင့်ပြလိုက်ပြီးတော့အာဒါဘလောက်ရမှာလဲဘာလဲညာလဲဆိုပြီးတော့မီတုံတောက်တီးပြီးတော့သူကဟန်လို့ပြီးတော့ထွက်သွားသူကအတော်ကြီးကကဲတော့လည်းဘာမှမရှိလို့လို့ရတာပဲရှိပြီးတော့ဒီခွက်ကလေးပြန်ကောက်မိန်းကလေးလည်းပဲမျက်နှာငယ်ကလေးနဲ့ကြည့်နေရဲ့နောက်ဒီလူကဒီလမ်းကထွက်သွားတော့
နောက်တယောက်လာပြန်ဘယ်လိုပဲရောက်ပြန်တော့အဖွားရဲ့ဟောခေါ်သားမှာဟောတယောက်လာပြန်ပြီမခေါ်ပါနဲ့မှန်ပြီရဲ့ခေါနကလည်းပြောသွားလိုက်တာအဖွားတို့ပိုက်ဆံမရှိရတဲ့အပြင်သူကပြောဆိုသွားလိုက်တာအဖွားတို့နာပါတယ်မခေါ်ပါနဲ့အဖွားရဲ့ဟောဒီကြီးကတော့လေမျက်နှာကတော်တော်ချွေတယ်နော်မိန်းကလေးကလည်းအကဲချတယ်မျက်နှာကတော်တော်ချွေတယ်အဖွားရဲ့တနာကျင်တနာမှာပါအဖွားရဲ့ခေါ်ဆောင်ပါအောင်ဆိုတော့ခေါ်လိုက်ရပြန်ခေါ်လိုက်ပြီးတော့ခေါနကလိုပဲခွက်ကြည့်ပြရတော့သီရိချာချာကြည့်အတော်ကြီးရဲ့ဒီခွက်ကတော့ကောင်းမှာမဟုတ်ဘူးတော့ကြီးဖြူခွက်ကြီးဖြူမကောင်းလိုက်တာဒီခွက်နဲ့တန်တဲ့ပြည်စီတော့ကြုတ်ပြီးတော့ပါတော့မပါဘူးလို့ပြောတော့အောက်မလီမောင်ကမောက်ကန်ရောက်ဖြူခွက်ဖြစ်သွားသမားရဲ့ခေါနကလူကတော့ပြောသွားလိုက်တာလကနှစ်ပြားမှမတန်တော့အောင်ပြောသွားတယ်မောင်မပြေးချင်တော့ပြေးခဲ့ပြေးချင်တော့ပြေးခဲ့မေကောင်းလိုက်တာဒါပြန်ဒီလိုတော့ရဲ့လောက်ပါကျွန်တော်ရောင်းလာတဲ့ဥစ္စာ900ရပါတယ်အဲ့ဒီ900ရဲ့ကျွန်တော်မှပါတဲ့ကုန်ကြီးရဲ့အကုန်လုံးပဲကျွန်တော်ပေးခဲ့ပါမယ်လို့ဆိုတော့သဘောပါမောင်ရဲ့သဘောပါဒါမှမဟုတ်ကျွန်တော်ချိန်ဝင်လေးတော့ပြန်ပြီးတော့ပေးလိုက်ပါလို့ဆိုပြီးတော့ချိန်ဝင်လေးပြန်တောင်းပြီးတော့ရာကျွန်တော်ဟိုဘက်ကြည့်ရမှာကစစ်ပြတ်ပေးရပါတယ်ဟိုစလင်းနဲ့ကြည့်ရမှာမို့လို့အဲ့ဒီစစ်ပြက်လဲကျွန်တော်ပြန်ပြီးတော့ဗျာသွန်ပေးလိုက်ပါဦးလို့ဆိုတော့အဖွားကလည်းလေအာရပါရဝမ်းမြောက်ဝမ်းသာနဲ့ငွေ900နဲ့ပစ္စည်းလေးနဲ့အထတော့အဲ့ဒီငွေစစ်ပြက်ရောချိန်ဝင်လေးရောပြန်ပြီးတော့ပေးလိုက်ပြီးကသိတယ်ကိုကောင်တော့တလှည့်လှည့်လာလို့ကြည့်ရင်တော့ဒီရောက်လာလိမ့်မယ်ရောက်လာလို့ကြည့်ရင်တော့ငါနဲ့ငါယူသွားတယ်လို့ငါရသွားတယ်ဆိုတာသိရင်သူခံမြင်မှာမဟုတ်ဘူးဆိုပြီးတော့အမြန်တကယ်ကြီးကနဆင်းလာပဲကနဆင်းပြီးတော့မှဒီသမားခေါ်တော့မြို့ဘယ်မြို့ကိုလိုက်မလားအာတယောက်တည်းတော့မလိုက်နိုင်ဘူးဘာဖြစ်လို့လို့ရှစ်ပြရမှကျွန်တော်ကလိုက်တာအုတ်ပေးမယ်ရှစ်ပြမင်းဘာမှမတင်ရဘူးအာရှစ်ပြပေးရင်ဘာမှမတင်ပါဘူးကဲမြန်မြန်ကူးကွဲလို့ဆိုပြီးတော့ဒီပေါ်အတင်းတက်သွားနောက်ခုနကပထမအကုန်တွေကရောင်လေရောင်လေနဲ့ခုနကလိုလမ်းလေပြီးတော့ခုနကအိမ်ရောက်လာအတော်ကြီးရာကဲခုနကကလေးမလေးတနာလို့ခုနကဆွဲတော့ပေးခဲ့ပါကျတော်တယ်လို့ပေးပါမယ်နဲ့သူကလှမ်းတောင်းတော့ဟောကအတော်ကြီးကခုနကလို့လက်မဲ့မဟုတ်တော့ဘူးလေပစ္စည်းကရှိလာပြီမို့လားအောင်းမယ်မင်းကသာဟိုနှစ်ပြားမှမတအောင်ပြောသွားတာသိလားကိုမတယောက်ကတော့ကိုတော်လိုက်တာသိလားမြစ်ပြာနဲ့ဒီပါကွဲအမေသူကမြစ်နဲ့တော်မြင်နေကုန်ကွဲတဟာရှိခွေကြီးလို့ဆိုပြီးတော့ဟောငွေ900ရောအကုန်လေးရောအကုန်လုံးပေးပြီးတော့ကြီးပွားလေရဲ့လို့ဆိုတော့မဟာဒီကောင်ကတော့ခြသွားပြီးဆိုပြီးမကျေနပ်ဘူးဆိုပြီးတော့တခါတည်းကမ်းလာလိုက်တာပဲကမ်းလာလိုက်တော့လေကပဲရောက်သွားတော့ညီလေတော်တော်ရောက်သွားပြီအဲလေသမားပြန်ပြဲပါဦးငါလိုက်ပြရစီအောင်လို့ဆိုတော့လေသမားကပြန်မြင်တယ်ဘယ်နဲ့ငါအစကတစ်ကြိမ်လုံးခဏထားတာမပြန်ရဘူးလို့ဆိုတော့မှကျောက်ရောတစ်ကြိမ်လုံးငှားရလို့မပြန်နိုင်ဘူးလို့နှောင်းော်တော့တခါတည်းဟိုက်ဆိုပြီးတော့ဒီမှာပြေးအောင်ပြီးလဲပြီးပြေးပါရောအဲ့ဒါသူများမို့ရှင်ဒေဝဒအလောင်းကိုတယောက်ကဖရာအလောင်းအဲ့ဒါဘယ်တော့မှဖြစ်တော့ဆိုတော့လွန်ခဲ့တဲ့3ကဘာလောက်ကဖြစ်တာ3ကဘာလောက်ကမှဒီကိုမယ်ဘဝတုန်းကရံစဖြစ်ကြတာအဲ့ဒီရံစဖြစ်ရာကတော့မကြည်နိုင်လို့ဘဝတိုင်းဘဝတိုင်းဖရာအလောင်းနဲ့တွေ့ရင်ဉာဏ်လောက်တာပဲတဘောအရုံးမှာများလေဘုရားအလောင်းကဓမ္မပါလမင်းသားဖြစ်ရင်ဒေဝတာအလောင်းကအဲ့ဒီမင်းသားရဲ့ဖခမီးတော်ဆိုတဲ့မဟာပတာပမင်းဖြစ်တယ်မဲတော်ဆိုတဲ့သူကမိသေးတော်ဂေါတမီအလောင်းကမဲတော်ဖြစ်တယ်အဲ့ဒီမလေးဓမ္မပါလမင်းသားလေးသူ့ရင်ဘေးသူ့သားတော်အဖြစ်ရှင်းတော်ကယံဖက်ဖြစ်လာခဲ့တာဖြစ်တော်တနေ့တော့မေတော်ကသားကလေးရင်မိုးချိုးပြီးတော့နတ်သားတွေပါလေးလိမ့်ပြီးတော့မြူးနေတော့မှမဟာပတာပမင်းကအထောင်တော်ရောက်လာတော့ရုတ်တရက်မိဖုရားကထပြီးတော့ခရီးဥကျုံမပြုတ်မိဘူးအဲ့ဒါနဲ့အမေဘင်းသားငယ်ငယ်တုန်းကမှငါတလောက်ကတုမဆိုင်လို့ရှိရင်ဘင်းပါကြည့်လို့ရှိရင်ငါဘာမှအယူဆိုင်မှာမဟုတ်ဘူးဆိုပြီးတော့တခြားတဲ့အထောင်တော်ပြန်သွားပြီးအာနာသားတွေကိုမင်းသားကလေးသွားပြီးတော့အတင်းဆွဲခေါ်ရမယ်ဆိုလို့မင်းသားကလေးဆွဲခေါ်သူသားသူသားသားကမင်းသားကလေးအတင်းလူယူပြီးတော့ပေါ့လေဆွဲတော့မခေါ်ရဘူးမင်းသားကလေးကခေါ်နိုင်တဲ့အရွယ်မဟုတ်သေးဘူး အတင်းလူကြီးတော့ယူပြီးတော့နန်းရင်ပြီးချက်မေတော်ကြီးကနောက်ကလိုက်လာတယ်မင်းသားကလေးအပြစ်မဟုတ်ပါဘူးသူ့အပြစ်ပါအပြစ်ရှိရင်သူ့ကိုပြစ်ပေးပါပါတော်ကလေးမပေးပါနဲ့နဲ့တောင်းပန်တော့မှလက်ချက်ဟဲ့ချက်တယ်ဆေးချက်ဟဲ့ချက်ကြတယ်ခြေောက်ချက်ဟဲ့ချက်ကြတယ်မေတော်ကြီးကငိုပြီးတော့ gain ခြေတော်လက်တော်လေးကဘာမှရံမမူနိုင်ပါဘူးဖြစ်မလို့နဲ့သွားပါရစီတော့လို့အဲ့လိုတောင်းပန်မဲ့မရဘူးတခါတည်းအသေးသက်ဟဲ့ဆိုပြီးတခါလာကောင်းချက်တယ်မေတော်ကြီးလည်းရင်ခွဲပြီးတော့သေးချာရောမင်းသားလည်းသေးချာရောသူလည်းပဲနောက်မိဖုရားမရှိတဲ့နောက်မှာမနေတမ်းမနေတာပြုတ်ပြီးတကားလာသူလည်းသေးရောပြီးတော့လောကကြီးမှာလေနည်းနည်းကလေးဟိုရှင်းခွဲတုံးကစိတ်မကောင်းထားလိုက်မိတဲ့အတွက်ကြောင့်တသန်းလားလုံးရံပဲကြီးတဲ့ဖြစ်ပြီးတော့လာပြီးနောက်ဆုံးဘဝကြတော့မြတ်စွာဘုရားအလောင်းနဲ့ရှင်ဒေဝဒအလောင်းနဲ့ဟောညီတော်နောင်တော်တဝမ်းပဲတော်ကြသေးတယ်။အဲ့ဒါမြတ်စွာဘုရားကဖျားပြစ်လို့ရှင်နေဝဒကယဟန်ပြီးတဲ့အခါမှာငါလည်းဖျားပြစ်မယ်ဆိုပြီးတကားလာမြတ်စွာဘုရားဂုံမြန်လိုက်တဲ့ဥစ္စာနောက်ဆုံးသံဃာတွေသင်ခွဲပြီးတော့
မြတ်စွာဘုရားကိုတခါတည်းတနေရာမှာသံဃာသင်ခွဲပြီးသူ့သံဃာတွေနဲ့သူဖျားလောက်ပြီးတော့နေလိုက်တာလေ။မြတ်စွာဘုရားကသာရိပုတ္တရာမောကလန်တို့ပါသွားတဲ့ဒေဝဒနောက်ပါသွားတဲ့ယဟန်ကလေးတွေဟာမလိမ့်နမကလေးတွေသင်တို့တဏမတနာရဘူးလားလို့အမိန့်တော်ရှိလို့ရှင်သာရိပုတ္တရာနဲ့ရှင်မောကလန်ကရှင်ဒေဝဒနောက်လိုက်ပြီးတော့သွားတော့ရှင်ဒေဝဒကသူ့ပန်းကန်900လောက်နဲ့နေရာကျလို့ဟောကြည့်ငါအယူဝါဒသဘောကျလို့ဒေဝဒငါ့ငါရဲ့အယူဝါဒသဘောကျလို့သာရိပုတ္တရာတို့မောကလန်တို့ငါနောက်ပါလာပြီလို့အဲ့လိုများအမိန့်ရှိလို့နောက်တော့ရှင်သာရိပုတ္တရာရှင်မောကလန်တို့အနာရောက်တော့သူကစကားသမီးပြောလို့ပြောပြီးတော့သူ့ကိုယ်သူဖျားလို့ထင်ပြီးတကားလားဖျားသံအမည်မျိုးနဲ့ဖျားအပြောမျိုးနဲ့ပြောပြီးတော့အသာရိပုတ္တရာအရှင်သာရိပုတ္တရာအဲမိမိမတော်ပြင်ခါးတွေပါးညောင်းနေပြီခဏတည်းကျုပ်လှဲအောင်မယ်ယဟန်တော်တွေကိုအဲတရားပေးပါလို့တရားဟောပါလို့တိုက်တွန်းပြီးတော့သူကအတွင်းဝင်ပြီးတော့ခဏလှဲလိုက်တာဒါကဖျားလို့ရုံးထုံးစားကြည့်တယ်မြတ်စွာဘုရားကခါတော်ညောင်းတဲ့အခါရှင်သာရိပုတ္တရာတရားဟောခိုင်းပြီးတော့အတွင်းမှာခဏလှဲလို့နားထောင်ပြီးတော့နေတယ်။ရှင်ဒေဝဒကလည်းအတွင်းဝင်ပြီးတကားလားသူကလှဲလိုက်တာသူကတော့တကယ်ပင်ပန်းပြီးတော့အဟုတ်ကိုအိပ်ပျော်သွားရော။ရှင်ဒေဝဒလည်းအိပ်ပျော်သွားရောရှင်သာရိပုတ္တရာကယဟန်တော်လေးတွေတရားဟောလို့ရှင်မောကလန်ကတကူပြလို့နှစ်ပတ်မြန်မြန်ကြီးချေချွတ်လိုက်တဲ့ဥစ္စာယဟန်တော်လေးတွေလေတခါတည်းတရားရပြီးတော့သူသွားတော့မယ်။အပင်တို့ဒီမနေ့ကြမလားဖះစီလိုက်ကြမလားလို့ဆိုတော့အလုံးယဟန်900ကျလုံးဖះစီလိုက်ပါတော့မယ်လို့ဆိုပြီးတော့ရှင်သာရိပုတ္တရာရှင်မောကလန်တော့လည်းပါသွားရောရှင်ဒေဝဒရဲ့လက်တော့ကြီးဖြစ်တဲ့ရှင်ကောဂါလိကကတခါတည်းဝင်ပြီးတကလားစာလုံးကပြင်းဒူးနဲ့တိုက်တယ်လို့ပဲပြောတာပဲလေတခါတည်းယဟန်တွေပါသွားပြီလို့ဆိုတော့ရှင်ဒေဝဒဟာအမတန်ကြီးပူပန်ပြီးတကလားတဖြည်းဖြည်းပြီးအန်လာလိုက်မသားနိုင်မတော့နိုင်တွေးရန်မသားနိုင်မတော့နိုင်တွေးရန်ခုနလလောက်ကြာတော့မှမျောလင်းကြမရှိတော့မှငါလိုမြတ်စွာဘုရားစီပို့ကြပါနောင်တော်ဘုရားစီပို့ကြပါတိတော့ဘုရားကောက်ကလေးကတော့ဘယ်တစ်သက်လုံးရန်လှုပ်လာပြီတော့ခုမှပို့လို့ဘယ်ဖြစ်မှာတော့မဟုတ်ပါဘူးငါကသာရန်လှုပ်တာပါနောင်တော်ကငါကိုရန်မလှုပ်ပါဘူးနောင်တော်စီပို့ကြပါနောင်တော်စီပို့ကြပါလို့တိုက်တွန်းတော့ညုံဆောင်လေးနဲ့ထမ်းပြီးတော့ယူလာကြတယ်လေအတော်ခကြီးဝေဝေကယူလာရတာဖြစ်တော့ဇေရုံအကြောင်းလောက်ရောက်ရင်ပဲခဏကလေးချကြတယ်ညောင်ဆောင်ချညောင်ဆောင်ကလေးခဏချလိုက်တယ်ဆိုရင်ရှင်ဒေဝဒကလည်းပူလွန်းလို့ဇေရုံအကြောင်းရဲ့အနီးဘက်ကရေကန်နဲ့ရေချိုးကျင်တာနဲ့မို့လို့ခြေတော်ကလေးအောက်ချလိုက်တာတခါတည်းမြေထဲဝင်သွားဝင်သွားဝင်သွားမြေထဲဝင်သွားမြေထဲဝင်သွားပြန်လို့မရဘေးကဘာမှမကူနိုင်အမှန်တန်ကြီးလဲပဝန်းချင်းကပူပြီးတော့နေအဲ့လိုနေရာကဒူးရောက်ပေါင်းရောက်ခါရောက်ဒီရင်ကောင်းတော့ရောက်တဲ့အခါကျတော့မှမြတ်စွာဘုရားကိုပြင်သူမဖူးရတော့ဘူးလို့ဆိုပြီးတော့သူ့ပြစ်တွေကိုလှမ်းပြီးတော့ကတော့ပြီးဝင်ချတယ်ဣမေဟိအာတိဟိတမေကပုဂ္ဂလံဒေဝာတိဒေဝံနရဓမ္မသရတိသမန္တစေကုံတတပုညလက္ခဏံပါနေဟိဗုဒ္ဓံတရဏံကတော်သမီဧကပုဂ္ဂလံကဘာအလုံးနှင့်အသာဆုံးပုဂ္ဂိုလ်ဤဖြစ်တော်မူပေထသော ေဝတိဒေဝနာပေါင်းတို့ဤဩကောင်းညွလေယကိုကိုရာစေနမင်းကြီးလေးဖြစ်ပေတတ်သောနရဓမ္မသာရတေဆုံးမရန်ကြုံများဖို့ဘုံကိုသုံးလင်းစွာသင်ပေ၍ကြည်ကြည်အောင်ထုံမတော်မူနိုင်ပေတတ်သောတဏ္ဍပုံညလက္ခဏာရာပေါင်းများစွာဘုံတစ်ပါးကြောင့်ကောင်းစွာမြင်ကြွယ်တင်တဲ့သောလက္ခဏာတော်လေးရှိပေတတ်သောတံဗုဒ္ဓတူ၍မနိုင်ကြ၍မရကဗ္ဗတေကောင်ထိုးနှောင်းတော်မြတ်ဖရာကိုဤမေဟိအတ္တိအသားတွေပြောက်အရေးချောက်သည်ဖြင့်မျက်မှောက်ထင်စွာဤသုံးရာသောအယောတို့ဖြင့်၎င်းဤမေဟိပါနေဟိမငြိမ့်လှုပ်လက်ထုတ်ပြက်ခံဤဖြစ်သောဤအသက်တို့ဖြင့်၎င်းသရဏဥတေဇာနာပုကျင်လာလိမရတော်ပါကိုဝေယျဟု၍သာလျင်ကတောအတ္တမီကုံတော်ထုံမှန်းဘုံတော်မှန်းလျက်ချီးမွမ်းတော်မနာလွန်စွာလေးမြအဝိယကာသီကကတော့ကေပါတော့သည်ဖုရားအေကပုဂ္ဂလံကဘာအလုံးတွင်အသာဆုံးပုဂ္ဂိုလ်ဤဖြစ်တော်မူပေတသောဘုန်းကြီးတို့ဖုရားကိုလေဘုန်းကြီးတို့ကအနာကနေပြီးတော့တရားတော်တွေသိကြရလို့မြတ်စွာဘုရားရဲ့အတုမရှိအပါဆုံးဖြစ်တာကိုဘုန်းကြီးတို့တိတိကာကယုံကြည်နေတယ်နော်အရှင်ဒေဝတ္တကလည်းမြတ်စွာဘုရားပြိုင်လို့သာပြိုင်နေတာရှေ့ကိုကရံညိုးပါလာလို့ပြိုင်နေတာမြတ်စွာဘုရားရဲ့အပါဆုံးဖြစ်နေတာတော့သူလည်းနားလေတယ်နော်အဲ့ကပုဂ္ဂလံကဘာအလုံးတွင်အပါဆုံးပုဂ္ဂိုလ်ဤဖြစ်တော်မူဝေဒတော်ဒေဝတိဒေဝနာအပေါင်းတို့ဤဥက္ကောင်းညွလျောခုကိုရာအသက်ဝိသုဒ္ဓိနာမင်းကြီးလေးဖြစ်တော်မူပေတတော်ပြပင်တ်တွေပြမာပြီမြတ်စွာဘုရားလာပြီးတော့ဥတိုက်ကြရတယ်။ဘာဖြစ်လို့ဥတိုက်လဲ။သီလဂုံအပြည့်နတ်တွေပြမာသေးတဲ့သားတယ်။ပမာတိဂုံအပြည့်နတ်တွေပြမာသေးတဲ့သားတယ်။ပညာဂုံအပြည့်နတ်တွေပြမာသေးနေနိုင်ခြင်းလို့လုံးလုံးကမှမရဘူး။အဲ့ဒါကြောင့်အိုးတို့တဲ့သားတယ်။ယဟနာပြမာကြီးကလည်းတို့တဲ့သားတယ်။အဲ့လိုအနေအပြင်းနတ်ပြည်မာတွေလာပြီတကားလားဥတိုက်ကြရတဲ့တကယ်ထိတ်ခေါင်တင်နတ်ကြီးပါပဲလို့တေဝတိဒေဝနာပေါင်းတို့ဤဥကောင်းညလျောခုကိုရာအစီဝိသုဒ္ဓိနမင်းကြီးလေးဖြစ်ပေတတ်သောနရဓမ္မသာရတေသုံးမယံကြုံများဖို့ဘုံကိုသုံးလင်းစွာသင်ပေး၍ရည်ကြည်အောင်သုံးမတော်မူနိုင်ပေတတ်သောဘုရားရှင်ကိုယ်တော်မြတ်ကလေ45ဝါကာလပါလုံးတရားလူရအောင်ဖြေကျော်ပြီးတော့နေလိုက်တာတချို့လဲခက်ကြမ်းကြမ်းဆုံးမှမှရမယ်ဆိုရင်ခက်ကြမ်းကြမ်းဆုံးမှပြီးတော့တရားဟောတယ်နန္ဒောပဏ္ဏနာဂမင်းတို့ဘာလို့ဆုံးမတဲ့အခန့်ကြတော့ရှင်မောက္ကလံမှာဝိုင်းပြီးတော့ခက်ကြမ်းကြမ်းဆုံးမှပြီးတော့တရားဟောတယ်တချို့တရားတော့လဲသိမ့်သိမ့်မွေ့မွေ့နဲ့တရားဟောမြတ်စွာဘုရားလေးအာရစရာကောင်းလိုက်တာဟောတခါများလေးဆုံးကကြွတော်မူရင်ကလေးတွေမွေရိုက်နေတာမြင်လို့ကလေးများဘာလို့ကြာတယ်မွေရိုက်တယ်ဗျာဒီမွေကြီးကမနာဆိုလို့ဟိုကိုရှင်းတယ်ပါလားကလေးညာရိုက်လို့ရှိရင်ကလေးညာမနော်နရဓမ္မသာရတေဆုံးမယံကြုံများဖို့ဘုံကိုစုံလင်းစွာသင်ပေး၍ရည်ကြည်အောင်ဆုံးမတော်မူနိုင်ပေတတ်သောပတ္တဗုညလက္ခဏာရာပေါင်းများစွာဘုံတစ်ပါးကြောင့်ကောင်းစွာမြင်ကြွယ်တင်တဲ့သောလက္ခဏာတော်ဤရှိပေတတ်သောတံဗုဒ္ဓတူ၍မနိုင်ပြိုင်၍မရကဗ္ဗတိတ်ကောင်းထုံနှောင်းတော်မြတ်ဖရာကိုဣမေဟိအတ္တိအသားတွေပြောက်အရေ၆သဖြင့်မျက်မှောက်ထင်စွာဤ၃ရာသောအယောတို့ဖြင့်၎င်းအသက်အပ်ပြီးတော့ဒီမှာဖရာကိုဝယ်သွားတယ်နော်ဣမေဟိပါနေဟိမငြိမ်လှုပ်လက်ချုပ်ပြက်ခံဤဖြစ်သောဤအသက်တို့ဖြင့်၎င်းတရဏဥတေဇာနာဖူးခြင်းလာလိမရတော့ပါကိုဝယ်ရာဟူ၍သာလိလို့ဘုန်းကြီးကလေအရှင်ဒီဝဒတခါတည်းဘုရားနာရောက်စီခြင်းလိုက်တာ။ဩအရှင်ဒီဝဒကဘုရားနာရောက်တော့သူ့နောင်တော်လေအာရပါရတကယ်တည်းအပြစ်တွေဥချပြီးတော့တောင်းပန်ပြီးတော့ကြတော့လိုက်မဲ့ဖြစ်ချင်းလို့ဘုန်းကြီးစိတ်ထဲမှာလေတွေးပြီးတော့ရောက်စီခြင်းလိုက်တာ။ဘုန်းကြီးကလည်းလေရှင်ဒီဝဒများအလုံးကအထင်သေးပြီးတော့ဒီဝဒကြီးဒီဝဒကြီးနဲ့ပြောပေမဲ့ဘုန်းကြီးကအထင်မသေးရဘူးနော်ရှင်ဒေဝဒလေးဒီလိုကတော့ပြီးတော့မြည်မြို့ပြီးသွားပြီမယ်လို့အဝိဇ္ဇိကတက်လာလို့ရှိရင်ပိစိကဗုဒ္ဓဖြစ်မယ်လို့ဘုရားရှင်ကိုယ်တော်မြတ်ဗျာလေးပြောတယ်နော်။ဘာဖြစ်လို့လဲလို့ဆိုတော့မြတ်စွာဘုရားကိုတိတ်ကြည်ညိုသွားတယ်။တိတ်အပြစ်တွေကိုသူဝန်ချပြီးတော့သွားတယ်။ ဒါကြောင့်အပြစ်တွေလွန်သွားလို့အဝီစီကြရပေမဲ့လို့အဝီစီကတက်လာလို့ရှိရင်အဲ့ဒီကုသိုလ်တွေကထောက်ခံပြီးတဲ့ကာလပါရမီတွေထပ်ပြီးလို့ပိစိကမုဒ္ဒါဖြစ်လိမ့်မယ်လို့ဘုရားရှင်ကိုယ်တော်များဗျာဒိတ်ပေးတော်မူပြီးသားဖြစ်တယ်။ဘုန်းကြီးတို့ယခုရောက်လာတဲ့ပြိတ္တတွေကဗျာဒိတ်ရခြင်းမှရမယ်။ရပြီးသားတချို့လည်းဖြစ်ခြင်းဖြစ်မယ်ပေါ့လေ။ဒါတော့အရှင်ဒေဝတာကိုဘုန်းကြီးကအထင်မသေးပါဘူးနော်။ဣမေဟိအတ္တိတမေကပုဂ္ဂလံ देव ာတိ देव ံ नर ဓမ္မသာရတိသမန္တစေကုံတတပုညလက္ခဏံပါနေဟိဗုဒ္ဓံသရဏံကတောတမိတို့အဲ့လိုဥချာပြီးတော့မြည်မြို့သွားတယ်ပြီးတော့ဘုန်းကြီးကရှင်ဒေဝတ္တတို့ရဲ့ရှင်းအောင်နှောင့်ပြစ်ပြီးပြန်ပြီးတော့စဉ်းစားတော့ရှုွက်ကလေးဘဝတုန်းကအဲရွက်တော်ဏီဘဝတုန်းကရှုွက်ကလေးကိစ္စနဲ့မြည်မြို့ရတဲ့အထိဘဝဘုံမြတ်ဆိုတာရံပက်တဲ့ပြုပြီးတကလားမြည်မြူရတဲ့အဖြစ်ဖြစ်ရတယ်နော်လို့ဒါကြောင့်အားလုံးကယခုတရားနာလာတဲ့ပုဂ္ဂိုလ်တွေဟာလေမတရားတော့ဘယ်တော့မှမလုပ်ကြပါနဲ့နဲ့နဲ့ကလေးမတရားလုပ်လို့ကိုယ်နဲ့ရှင်ပက်သူကတကယ့်သူတော်ကောင်းတယ်များသွားပြီးတကလားရှင်ပြီလို့ရှိရင်မိမိမှာဘဝသက်တမ်းအများကြီးနစ်နာပါလိမ့်မယ်ဒါကြောင့်ယခုဘဝဟာအင်မတန်ကောင်းတဲ့ဘဝအင်မတန်ကောင်းတဲ့ဘဝရလို့ရှိရင်အင်မတန်ကောင်းတဲ့နည်းနဲ့သူတော်ကောင်းလုပ်ကြမှာတင့်လျော်တော့မယ်သူတော်ကောင်းမလုပ်ဘဲနဲ့အမတ်တမေတ္တာဆိုလို့ရှိရင်ဒီဘဝရကြုံမနာပဲနဲ့တန်ត្រာမှာသူများလို့တလဲတဲ့လေပြီးတကလာနေတဲ့အစားထဲမှာရောက်သွားပါလိမ့်မယ်ဒါကြောင့်ငါဟာလေဗျာဒိတ်ရသည်ဖြစ်စေမရသည်ဖြစ်စေကြွတန်းဝင်တဲ့သူတော်ကောင်းတစ်ယောက်ဖြစ်စေရမယ်လို့အဲ့လိုနှလုံးသားပြီးတကလာငါးပါးသီလကိုနှစ်နှစ်ကာကာဆောက်တည်လို့ဘုရားတရားသံဃာကိစ္စတွေကိုတရားသဖြင့်ဖြစ်အောင်ကြိုးစားလို့ယခုလိုအမောအကြွားပကာသနာဂုံပကာသနာဒါနတွေဘုရားဘွယ်ကြောင့်ဘွယ်အပြောပါတယ်အဲ့ဒါတွေကြောင့်ကြပြီးတကလားဘုရားစစ်ဘုရားမှန်တရားစစ်တရားမှန်သံဃာစစ်သံဃာမှန်ကိုကူးကွယ်ပြီးတကလားမိမိတို့ကိုယ်တိုင်ဥပဒကဥပဒိကမှာသူတော်ကောင်းစစ်စစ်ဖြစ်ပြီးတော့ပါရမီရင်ကြောင့်ကုသိုလ်ကောင်းမှုကိုကြိုးစားနေတဲ့သူပဲလို့အဲ့လိုဖြစ်အောင်ဒိဋ္ဌံပြီးတကလားကိုယ်စီကိုယ်ကသူတော်ကောင်းစစ်စစ်ဖြစ်အောင်ကြိုးစားနိုင်ကြစေကုန်သတည်း